Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်း2024ခုနှစ်ဧပြီလ12ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24-50 နဲ့လိုင်းလံမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
ကာဇာမာလေကြောင်းစစ်ဆင်ရေးအတွင်းဟာမတ်စ်ခေါင်းဆောင်ရဲ့တာတုံဦးသေးဆုံးတဲ့ဆိုရာကိုအစ္စရေးဘက်ကအတည်ပြုပါတယ်စစ်တမ်းခံရတဲ့ယူကရိန်းအတွက်စီးရဲအကူအညီတွေအထူးသဖြင့်လေကြောင်းရန်ကာကွယ်ရေးအကူအညီတွေလက်တွေ့ချက်ချင်းပေးကြဖို့ယူကရိန်းသမ္မတကတောင်းဆိုပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းလူလတ်တန်းစားပြောက်ကွယ်လာပြီးစီးရဲမွဲတင်မှုမြင့်တက်လာတယ်လို့ UNDP ကုလအစည်းအဝေးတရားမှာဖော်ပြပါတယ်
အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုတင်ဆက်ပြီးမှတော့ကြိုင်မျိုးကဒီမိဘတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ဖို့သွားတဲ့မွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကိုစစ်တပ်ကဖမ်းဆီးလိုက်တဲ့သတင်းပေးပို့ချက်ရခိုင်ပြည်နယ်မှာတော့ရာသီဥတုကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်ချက်အရေးပေါ်ရှိနေတဲ့အခြေအနေနဲ့စိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ဦးအောင်ခင်ရမြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်လာပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညမ်းအေးကပြောပြမှာဖြစ်ပါတယ်ဗျာ
ကာဇာမာအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်ဟာမတ်စ်ခေါင်းဆောင်တူဖြစ်သူအစ်စမဲလ်ဟာနီယေရဲ့သား၃ဦးသေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်နဲ့ဟာမတ်စ်အဖွဲ့ရဲ့တရားဝင်မီဒီယာတွေကကြေညာပြင်းနေကအတည်ပြုပါတယ်အစ္စရေးစစ်တပ်ကဗုဒ္ဓဦးနေကဂါဇာအလယ်ပိုင်းမှာဟာနီယေရဲ့သားဖြစ်သူတွေစစ်ရေးလှုပ်ရှားမှုတွေလုပ်နေလို့တိုက်ခိုက်ခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုမထုတ်ပြန်ပါဘူး။ဟာမတ်စ်ဘက်ကတော့ဒါဟာအစ္စရေးရဲ့လက်စားချေတပ်ဖြတ်တဲ့လုပ်ရက်လို့စွပ်စွဲထားပြီးတိုက်ခိုက်မှုအတွင်းခေါင်းဆောင်ဟာနီယေရဲ့မြေးလေးယောက်လည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီလိုတပ်ဖြတ်မှုတွေကအစ္စရေးနဲ့အပြစ်ရရေးနှိမ့်နှိုင်းမှုတွေမှာဟာမတ်စ်ဘက်ကရည်တည်ချက်တွေကိုပျော့ပြောင်းလာအောင်ဖိအားပေးနိုင်မှာမဟုတ်ဘူးလို့အယ်ဂျာဇီးရားနဲ့သတင်းဌာနနဲ့အင်တာဗျူးမှာဟာမတ်စ်ခေါင်းဆောင်ဟာနီယေကတုံ့ပြန်ပါတယ်။ဟာနီယေဟာ2019ခုနှစ်ခေတ်ကဂါဇာနဲ့ထွက်ခွာပြီးကတ္တနိုင်ငံမှာနေထိုင်နေသူဖြစ်ပါတယ်။ဂါဇာမှာလက်ရှိဟာမတ်ထိပ်တန်းခေါင်းဆောင်ကတော့ရာရာဆင်ဝါဖြစ်ပြီးသူဟာဂါဇာစစ်ပွဲဆက်တင်စေခဲ့တဲ့အော်တိုဘာ9ရက်တိုက်ခိုက်မှုကိုစီစဉ်ညွှန်ကြားခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။စစ်တမ်းခံနေရတဲ့ယူကရိန်းကိုပတ်မိုးကူညီမှုကအစပြုံးနေမဟုတ်ပဲတကယ်အကောင့်တွေပေါ်ရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလစ်တိုနီးယားနိုင်ငံမြို့တော်ဗယ်လ်နီယက်စ်မှာခြားတာပရင်းနီကပြောလိုက်ပါတယ်။အစတုန်းကတော့အားလုံးကအတန်ချေချေနဲ့စတင်ခဲ့ကြတယ်။ဒါပေမဲ့တကယ်ပြီးအောင်လုပ်ဖို့ကပိုးရေးကြီးပါတယ်။ကျွန်တော်ပြောနေတာကလေကြောင်းရန်ကာဝေးအမြောက်တွေကိစ္စကိုပြောနေတာပါလို့လစ်တိုနီးယားနိုင်ငံသမ္မတအိမ်တော်မှာသတင်းတောက်တွေကိုပြောခဲ့တာပါ။ဒါ့အပြင်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစီးရဲအကူအညီတွေအထူးသဖြင့်လေကြောင်းရန်ကာဝေးစနစ်တွေအ мян ပိတ်ဖို့ကိုလည်းအ мян ပန့်ဖို့ပေးဖို့လည်းချက်တာဘရင်းနေမှာပဲသူ့ရဲ့ဆိုရှယ်မီဒီယာကတဆင့်မာမိတ်နိုင်ငံတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။ရုရှားဘက်ကဒုံးကျည်40နှစ်နဲ့အဝေးထိန်း drone အစင်း40ပါဝင်ညပိုင်းလေကြောင်းတိုက်ခိုက်မှုတွေအကြီးအကျယ်လုပ်ခဲ့ပြီးမှဇယ်လန်စကီကအခုလိုထပ်ပြောတာပါရုရှားကိုဒုံးကျည်တွေရှားဟက် drone တွေနဲ့ဆက်တိုက်ခွင့်ပေးနေရင်ကမ္ဘာတဝန်းအကြမ်းဖက်မှုကျူးလွန်မှုခွင့်ပြုပေးတယ်လို့ဖြစ်နေပြီးဒါကိုမဟာမိတ်နိုင်ငံတွေကမျက်ကွယ်ပြုတာအချိန်ဆွဲဆွေးနွေးနေလို့မရပဲလေကြောင်းရန်ကာဝေးစနစ်တွေနဲ့တခြားကာဝေးအကူအညီတွေလိုအပ်နေကြောင်းဇယ်လန်စကီကတောင်းဆိုထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအနေနဲ့ကြီးမားတဲ့ကမ္ဘာစင်ခေါ်မှုကြီးတွေကိုတူရဲရင်ဆိုင်စရာမလိုပဲဂျပန်နိုင်ငံနဲ့တူရက်တီမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကချက်တာဘရင်းနီကပြောလိုက်ပါတယ်မဟာမိတ်အမေရိကန်ကိုပံ့ပိုးပေးနိုင်မှုသူ့ရဲ့စီးရေးစွမ်းရည်ကိုလည်းအဆင့်မြင့်တင်နေကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်ဝန်ကြီးချုပ်ကီရှိတာရဲ့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းထဲမှာကမ္ဘာစက်ခုံပေါ်မှာအမေရိကန်ခေါင်းဆောင်မှုအခန့်ကဏ္ဍကမရှိမဖြစ်ဖြစ်ကြောင်းလည်းချီးကျူးပြောဆိုထားပါတယ်ဂျပန်ဝန်ကြီးချုပ်ကီရှိတာဟာအခုသတင်းပတ်ထက်မှဝါရှင်တန်ဒီစီကိုရောက်နေပြီးတရုတ်မြောက်ကိုရီးယားနဲ့ရုရှားတို့ရဲ့ဘုံတူညီတဲ့ချင်းချောက်မှုကြားမှာအမေရိကန်ပြည်ထောင်စုနဲ့အင်ဒိုပစိဖိတ်ဒေသကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအားကောင်းစေဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ World Order လို့ခေါ်တဲ့ကမ္ဘာနေရာမှာဖြစ်စဉ်ကိုထိန်းချောင်းပြီးယူကရိန်းကိုဆက်လက်ကူညီပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်ရဲ့ဥဆောင်မှုဟာမရှိမဖြစ်ဖြစ်ပါတယ်။ယူကရိန်းဟာပတ်မိုးကူညီမှုမရှိဘဲဘလောက်ချက်ချတောင့်ခံနိုင်မလဲဆိုပြီးလည်းအမေရိကန်လွှတ်တော်မှာဝန်ကြီးချုပ်ကီရှိတာကမေးခွန်းထုတ်ခဲ့ပါတယ်။ကျွန်တော်မကြာခဏပြောခဲ့သလိုပါပဲဒီနေ့ယူကရိန်းလိုမျိုးမနေ့ပြန်မှာအရှိအရှက်မှာလဲဖြစ်လာနိုင်ပါလေလို့ဂျပန်ဝန်ကြီးချုပ်ကသတိပေးထားပါတယ်ခင်ဗ
ျ။ဘီယူရီအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524kHz 1233540kHz 4133500kHz 5859နဲ့ဖိုင်လမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။တောက်ချန်နေမနဲ့ VOA သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကို KNL မြောက်ရီတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားပြီလို့ကြေသပတေးနေ့ကကြေညာချိန်မှာပဲနယ်စပ်နီးမှာပိုးဆိုးဝါးလာနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအာဆီယံပူးတွဲကြေညာချက်ထုတ်ပြန်မှုလိုအပ်ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးပရန်ပရီကပြောလိုက်ပါတယ်။ဘန်ကောက်မြို့တော်မှာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံချိန်မှာအဲ့လိုတောင်းဆိုခဲ့တာလို့ထိုင်းနေရှင်သတင်းကဆိုပါတယ်။မြန်မာအရေးအတွက်ငြိမ်းချမ်းပြီးအားလုံးလက်ခံတဲ့နိလန်းနေနဲ့အာဆီယံဘုံသဘောတူညီချက်တိုင်းဖြစ်ရှိနိုင်ဖို့ပြောပါတယ်။ထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ပရန်ပရီဟာပြည်ပခါတွေဖြစ်နေတဲ့နေဆက်နဲ့အနည်းဆုံးဖြစ်တဲ့မဲဆောက်မြို့ကိုလည်းသွားဖို့ရှိနေပါတယ်။နေဆက်တစ်ဖက်မြန်မာဘက်ချမ်းကမြောက်ဒီမှာတော့ရက်ဆက်တိုက်ပွဲတွေဖြစ်ပွားပြီးနောက်မှာစစ်ကောင်စီရဲ့လက်ကျန်မျိုးဆောင်တပ်ဖြစ်တဲ့ချီလင်တရင်ခလာရ205တပ်စခန်းကို KLN အနေနဲ့ပူးပေါင်းတပ်ဖွဲ့တွေကချက်သပြင်းတွေကသိမ်းပိုက်ခဲ့တာပါ။မြန်မာစစ်သား200လောက်ထိုင်းနိုင်ငံနေဆက်ကိုရောက်နေကြောင်းကို KLN မျိုးသားအစည်းအရုံးပြောရေးဆိုခွင့်ရှိသူဖရိုဆော့တာနီကလည်း AP သတင်းကိုအတည်ပြုထားပါတယ်။မြောက်ဒီခြေဆက် KLN နဲ့နိုင်ငံအဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအရုံးညီညာရေးကောင်စီအဖွဲ့ဝင်တဦးရဲ့ AP သတင်းကိုပြောဆိုချက်မှာတော့ကရင်နယ်ခြားစောင့်တပ်ဖြစ်ကနေကရင်မျိုးသားတပ်မတော်ဖြစ်တိကျပြောင်းလဲရပ်တည်လာခဲ့တဲ့အဖွဲ့ကလက်ရှိမှာ KNU ပူးပေါင်းတော်လှန်ရေးအင်အားစုတွေနဲ့မြန်မာစစ်တပ်ကြားဆစ်ဆက်နှဲမှာအဓိကအခန်းကဏ္ဍပါဝင်နေတယ်လို့ပြောထားပါတယ်ခင်ဗျာ American ပြည်ထောင်စုအနေနဲ့မြန်မာနှစ်သစ်မှာကြောက်ရွံ့တဲ့တကြံခါတိမရမှာမြန်မာပြည်သူပြည်သားတွေနဲ့အတူစီလုံးညွှန်းဆောင်တဲ့ရက်တည်နေပြီးမြန်မာပြည်အတွက်နှစ်သက်ဆုမုံကောင်းတောင်းကြောင်းနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာပွဲကထုတ်ပြန်လိုက်ပါတယ်။တကြံအချိန်ကာဟာတစ်နှစ်တာအတွင်းဖြစ်ပျက်ခဲ့သမျှကိုပြန်လည်ဆင်ခြင်သုံးသပ်ဖို့အချိန်ဖြစ်တယ်လို့နှစ်သက်ကိုမျှော်ကြည့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာအရက်သားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့လူခွင့်ဖိနှိပ်မှုတွေကဆက်လက်မြင်တွေ့ခဲ့ရတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။အနာသိန်းစစ်ကောင်စီကမဖြစ်မနေစစ်မှုထမ်းမဲ့ဥပဒေကိုအကောင်အထည်ဖော်လိုက်တာကမြန်မာပြည်သူတွေအတွက်ရင်ဆိုင်နေရတဲ့အခက်အခဲတွေဆိုရင်ပူမှန်မှုတွေကိုပိုပြီးတိုးလာစေတယ်လို့လည်းသူကထောက်ပြထားပါတယ်။ American ပြည်ထောင်စုအနေနဲ့မြန်မာအကြက်တဲ့အဆုံးသက်ရေးကြိုးပမ်းနေသူအားလုံးကိုဆက်လက်ပံ့ပိုးပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီအနာဂတ်ဖြစ်မြောက်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အနာသိန်းစစ်တပ်ရဲ့ရက်သားတွေအပေါ်ကျူးလွန်မှုတွေကိုလည်းတာဝန်ခံတာဝန်ယူမှုရှိစေဖို့နိုင်ငံတကာနဲ့အတူဆက်လက်ကြိုးပမ်းသွားမယ်ဆိုပါတယ်။စိတ်ကူးကြည့်လို့တော့မရတဲ့ကြီးမားတဲ့ဆင်းရဲဒုက္ခကိုရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေဟာရဲစွမ်းတက်တိနဲ့ခနိုင်ရင်အချိန်ချင်းကိုပြသခဲ့ပြီးဖြစ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကချစ်ချူချောင်းလဲထုတ်ပြန်ချက်မှာပြောထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆက်လက်သိ3နှစ်အတွင်းမလုံခြုံမှုစစ်ပွဲဖိလစ်ပခါတွေနဲ့ဆိုးရတဲ့စစ်ပွဲရဲ့အကြက်တွေကြားမှာလူလက်တန်းစားအရေးအတွက်ဟာ50ရာခိုင်နှုန်းကျဆင်းသွားပြီးစီးရဲမွဲတေမှုမြင့်တက်လာနေတယ်လို့ဂျန်သပရီနီကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အစီအစဉ်ခန်းစားတစ်ကပြောလိုက်ပါတယ်မျိုးသမီးနဲ့ကလေးငယ်တွေအထူးကိစ္စဖြစ်နေကနိုင်ငံတကာအနေနဲ့အလျင်အမြန်ကူညီကြဖို့လဲကုလသမဂ္ဂကတိုက်တွန်းထားပါတယ်။လူဦးရေ25ရာခိုင်နှုန်းအောက်ကဆင်းရဲမွဲတေမှုအမြင့်အထက်မှာနေနိုင်ရုံတည်ငြိမ်တဲ့ဝင်ငွေရှိနေပါတယ်။ငွေကြေးစနိုက်ခန့်တဲ့အခြေခံဝန်ဆောင်မှုတွေအလျင်အမြန်ထောက်ပံ့မပေးနိုင်ရင်ဒီအားနည်းချက်ဟာဆက်လက်ကြီးထွားလာမှာဖြစ်တယ်လို့တည်ရောက်မှုတွေကနောင်မျိုးဆက်အထိခံစားရမယ်လို့ UNDP အုပ်ချုပ်ရေးမှူးအကင်စတိုင်နာကပြောပါတယ်။ဆင်းရဲမွဲတေမှုနှုန်းက2019ခုနှစ်မှာ 24.8 ရာခိုင်နှုန်းပဲရှိရကနေ2023ခုမှာတော့ 49.9 ရာခိုင်နှုန်းထိနှစ်ဆနီးပါးတိုးလာခဲ့ပြီးဒါဟာလူရည်ရဲ့ထဝယ်နီးပါးမွဲနေတာဖြစ်ပါတယ်။နောက်ထပ်25ရာခိုင်နှုန်းကလည်းအလွန်မင်းကျက်တဲ့ပြီးအနေရရှိတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကလည်း2021ခုနှစ်မှာ American Dollar 1 Billion အောက်ကိုကျဆင်းသွားပါတယ်။2019ခုနှစ်တုန်းကဆိုရင် FDI က 5 Billion အထက်မှာရှိခဲ့တာပါ။စည်ရဲမွဲတိမ်မှုကကျေပြတ်နေပြီးတော့ကရပီနယ်မှာဝင်ငွေကျဆင်းမှုကြုံတွေ့နေရတဲ့အိမ်တော်စုဝင်ကအမြင့်ဆုံးဖြစ်က50ရာခိုင်နှုန်းထိကျဆင်းခဲ့ပါတယ်။စကိုင်းတနင်္သာရီနဲ့ရခိုင်မှာလည်းဝင်ငွေကျဆင်းခဲ့ပြီး40ရာခိုင်နှုန်း39ရာခိုင်နှုန်းနဲ့36ရာခိုင်နှုန်းအထူးသဖြင့်ကျဆင်းသွားကြောင်းကုလသမဂ္ဂမှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့တောက်ကြံနေမနေခင်ထိတ်တန့်ရောက်သတင်းတွေကိုကိုငင်းညမ်းအေးကပြောပြခဲ့တာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါလေအပတ်စဉ်ကဏ္ဍတွေမတန်ခင်မွန်လွတ်တော်ဒုဥက္ကဋ္ဌဟောင်းကိုစစ်ကောင်စီဖမ်းလိုက်တဲ့သတင်းနဲ့စတင်နေပါလေ မွန်ပြည်နယ်လွတ်တော်ဒုက္ခတာလုပ်ခဲ့သူမွန်နိုင်ငံသမားဒေါက်တာအောင်နိုင်ဦးနဲ့သတင်းသမားဟောင်းကိုမျိုးအောင်တို့နှစ်ဦးဟာစစ်ဘေးရှောင်တွေကိုကူညီဖို့သွားတဲ့လမ်းမှာပဲစစ်ကောင်စီတပ်ကဖမ်းဆီးတာခံလိုက်ရတယ်လို့မိသားစုဝင်တွေနဲ့နှီးဆက်သူတွေကပြောပါတယ်သူတို့ကိုမော်လမြိုင်ဒိုင်းဝန်ကွင်းရဲစခန်းမှာဖမ်းဆီးတာပြီးအခုအချိန်ထိပြန်လွှတ်မပေးသေးဘူးလို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါအောင်ခင်ဗျာ
မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးနဲ့သတင်းသမားဟောင်းကိုမျိုးအောင်ဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရရတဲ့သူတွေအတွက်ကုညီ၆ပတ်မို့သွားနေစဉ်ဧပြီ၁၀ရက်မနေ့ပိုင်းကမော်လမြိုင်စစ်မှုဆောင်အရောက်မှာစစ်ကောင်စီကဖမ်းဆီးသွားတယ်လို့မိသားစုနဲ့နေဆက်သူတို့ကပြောပါတယ် PDF တွေကို၆ပတ်နဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးထိန်းသိမ်းထားပြီးမော်လမြိုင်မြို့မှာရဲစခန်းမှာစစ်ဆေးမင်းမြန်နေပြီးတော့အခုချိန်ထိပြန်မလွတ်လာသေးဘူးလို့မိသားစုနဲ့နေဆက်သူကပြောပါတယ်
မနေ့မနက်ကဒေါက်တာအောင်နဲ့ဦးနဲ့အကူမျိုးအောင်နဲ့နှစ်ယောက်ကကားနဲ့သွားတဲ့ချိန်မှာဒီသုံးစုံမှာရှိတဲ့စစ်စေးကြီးကနေကားကိုတားပြီးတော့ဒီကားကထောက်ပို့လို့တဲ့ထဲမှာတွေ့တယ်သူကြီးစားရလို့ဆိုပြီးတော့တားပြီးတော့သူတို့ကိုခိမ့်သိမ့်လိုက်ဒီမော်လမြိုင်မြို့မှာရဆောက်ခေါ်လာပြီးတော့စစ်စင်မင်းမြမှုကြီးတက်တယ်ရှိချင်းနေပြီးတော့သူတို့ကိုခိမ့်သိမ့်လာစေလို့ပြီးကြတယ်တော့အဲ့ဒါကလည်းပါနေရလည်းမထည့်တာဘူးတဲ့အဲ့လိုမျိုးရှိမရှိတဲ့ဟိုလောလောဆယ်တော့ခိမ့်သိမ့်ထားစေပဲ
ပြည်ခဲ့တဲ့မတ်25ရက်နေ့မွန်ကရင်နယ်စပ်ကော့ဘင်းရဲစခန်းအသိန်းခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာနေစဉ်လိုလိုလေကြောင်းရေကြောင်းအသုံးပြုပြီးတော့အနီးတစ်ဝိုက်ရွာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့ရွာခန့်တွေက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အင်ချေတထောင်လောက်ရှိတဲ့ဓမ္မတရွာမှာနေအိမ်300ထက်မနည်းမီးလောင်ပြာကျတောခရပြီးအဲ့ဒီဒေသကတောင်းနဲ့ချီတဲ့ရွာခန့်တွေလည်းအိုးအိမ်ဆွန့်ခွာဘေးလွယာထွက်ပြေးတန်းရှောင်နေကြရပါတယ်။ဒေါက်တာအောင်နိုင်ဦးဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရတဲ့ပြည်သူတွေအတွက်ကူညီထောက်ပံ့ဖို့သွားနေစဉ်အခုလိုဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။သူဟာကယ်ဆယ်ရေးလုပ်ငန်းသာလုပ်ကိုင်နေသူဖြစ်တာမလို့အ мян ဆုံးပြန်လဲလွတ်မြောက်လာဖို့မျှော်လင့်တယ်လို့မှုန်လွင်ခဲ့တဲ့ဦးကပြောပါတယ်
။ဒေါက်တာအောင်နိုင်ဦးဖမ်းတော့တာတော့ဟိုလက်ချေပြောင်းပါဘာလို့ဒီကအချက်သူကအများမြင်မှာလဲစရိုက်တာနဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတာပေါ့နော်။ဒါပေမဲ့မုံဖြစ်လို့ဒီလိုလောက်တာလားတော့ကျွန်တော်မပြောတတ်ဘူး။ဒါကဟိုမဖြစ်တဲ့နေကိစ္စတော့ဖြစ်သွားမှာနော်။တန်လျာနဲ့ဖမ်းနေရလို့ပဲနေတယ်။အဲတော့ဟိုသူလုံးရောက်လာဖို့လည်းကျွန်တော်တို့ပြောင်းနေပါတယ်။
မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးဟာ2023ခုနှစ်အာဏာသိမ်းပြီးတဲ့နောက်မွန်ပြည်ညီညွတ်ရေးပါတီ MUP ကစစ်ကောင်စီနဲ့ပူးပေါင်းခဲ့တာကြောင့်ဗဟိုအလုပ်အမှုဆောင်ကနေနှုတ်ထွက်ခဲ့ပြီးမွန်အမျိုးသားပညာရေးနဲ့ပရာဟိတလုပ်ငန်းကိုအဓိကကူညီဆောင်ရွက်နေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးဟာ2010 2015 2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနယ်အမှတ်တိကနဲ့၃ချိန်ဆက်တိုက်အနေရရှိခဲ့ပြီး2015ခုနှစ် NLD အစိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌနေရာမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့သတင်းထောက်ဟောင်းကိုမျိုးအောင်ကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာလုပ်ငန်းတွေရန်နာပြီးတော့မော်လမြိုင်မြို့မှာထမင်းဆိုင်ဖွင့်လှစ်ရောင်းချနေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးနဲ့ကိုမျိုးအောင်တို့နှစ်ဦးဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့မွန်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတယန်ဇာတရဲရဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး
။နန်းလောင်ပြောပြသွားတာပါ။အခုတော့ဒီရာသီဥတုပြင်းထန်လို့ရခိုင်စစ်ဘေးဒုက္ခအသည်တွေဘယ်လိုမျိုးအခက်အခဲကြုံနေရလဲဆိုတာကိုတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေဟာဒီရာသီဥတုဆိုးရတဲ့တံကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးရောကျန်းမာရေးစောင့်ရှောက်မှုပါအထူးလိုအပ်နေပါတယ်။ရခိုင်ပြည်နယ်တွင် AA တပ်ဖွဲ့ကသိမ်းယူထားတဲ့မြို့နယ်တွေမှာလည်းစစ်ကောင်စီရဲ့လေကြောင်းရန်ကိုကြောက်နေရတာကြောင့်ဒေသခံတွေနေရမပြန်နိုင်သေးပါဘူး။ရခိုင်စစ်ဘေးဒုက္ခသည်ဒီအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစုံမိုးကျော်ကတင်ပြထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံပုံနာကျွန်းရသေးတောင်ပေါတော်နဲ့ရံပြဲမြို့နယ်တွေကိုရခိုင်တပ်တော် AA ကလက်ရှိမှာသိမ်းယူထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေအိမ်မပြန်နိုင်သေးဘူးဖြစ်နေပါတယ်။စစ်ပြေးဒုက္ခသည်တွေဟာလုံခြုံမယ်လို့ထင်ရတဲ့နေရာတွေမှာကို့အစီအစဉ်နဲ့တဲထိုးနေထိုင်ကြရတာတွေရှိသလိုပစံတိုင်းနိုင်တဲ့သူတချို့ကတော့အိမ်ငှားနေထိုင်တာတွေရှိတယ်လို့ပုံနာကျွန်းလူငယ်အစည်းအရုံးတာဝန်ရှိသူတူကပြောပါတယ်
။သူတို့နေတာပြန်လာတော့ဒီတလပက်လေးမိုးလို့ပြီးရင်ဒီအရွယ်သေးရလေးတွေမိုးပြီးတော့နေကြရတယ်ရှိတယ်ပြီးရင်ဒီဘယ်လိုပြောမလဲဒီဟိုနေနေပစံနေနေပါတဲ့သူတွေကြတော့အုံးလေးပါလေးဝေပြီးတော့နေနေမိုးလိုက်ကြတာပေါ့ ့ပတ်စံမတက်နိုင်တဲ့သူတွေကြတော့ဒီအဲ့လိုဟိုကောက်ရိုးလေးတွေဒီဟိုဒီတိတ်တိတ်ဟိုတိရွက်လေးတွေတစ်ခေါက်လေးတွေအဲ့လိုချိုးပြီးတော့မိုးရတယ်အဲ့လိုအရှင်ဒီလိုပဲသူတို့ဘယ်လိုပြောမလဲဒီနေဟိုမကြိုက်ဘူးဟိုအဲ့လိုပုံစံမျိုးနဲ့ပဲနေကြတယ်အများကြီးပါ
လက်ရှိမှာတော့အပူချိန်မြင့်တက်လာတဲ့ယာတိဥရုဒံကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်ရပိုခက်ခဲလာတယ်လို့ကြောက်တော်မျိုးနဲ့အတွင်စစ်ပြေးဒုက္ခသည်တူဦးကပြောပါတယ
်ကျွန်တော်တို့ဒီနဘူးပြင်းတဲ့အချိန်မှာတော့ခိုစရာလည်းမရှိဘူးတဲကလုံးချဲတူပြီးတော့ဒီအဆောင်အောင်နေကြီးပေါ်မှာအလင်းနေရတာပဲဥဒိရှင်ကတော့ဒါကအခက်ခဲအများဆုံးဖြစ်နေတာဒီအချိန်ကျတော့ဒီနေလေးပဲကျတော့နေစရာမရှိလို့ရှိရင်တော့ဒီကလုံးချဲချင်းမှာပဲနေရတာပါကျွန်တော်တို့စိုက်ပေးချောင်စခန်းမှာနေတဲ့ခြေကတော့အပေါ်အမြင့်ကြီးမှာတော့တင်ပြူလေးဖြစ်နေတာဒီအနားရမှာတော့တာလပဲလေးဖြစ်နေတော့ပူရှင်ကတော်တော်လေးပြင်းသွားတာမနေနိုင်ဘူးနေရာဆိုင်ရာတော့အခက်အခဲအများကြီးဖြစ်နေတာပဲ
ရခိုင်ပြည်နယ်မှာဧပြီလဒုတိယအပတ်ဆယ်ရက်အတွင်းအမြင့်ဆုံးအပူချိန်60ဒီဂရီဖာရင်ဟိုက်နဲ့အနိမ့်ဆုံးအပူချိန်85ဒီဂရီဖာရင်ဟိုက်အထိရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိကုန်စည်စီးဆင်းမှုတွေပြတ်တောက်နေတာကြောင့်ကုန်စည်နှုန်းတွေလည်းမြင့်တက်နေသလိုစစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့မှုတွေနှဲပါတာကြောင့်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာလည်းအခက်အခဲကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ
်အခက်အခဲတော့အများကြီးရှိတာပေါ့ကျွန်တော်တို့ဒီနေပဲဝင်ညာကလည်းလူရတဲ့နာမရှိတော့ကျွန်တော်တို့ကိုသူကိုရတဲ့တော့တော်ဘူးကိုသွားပြီးတော့ဝါခုတ်တယ်ထဲခုတ်တယ်ဒါကိုအလုံးလုံးပြီးတော့မောရည်သာစားနေရတာပေါ့ခင်ဗျာကုန်စည်ကလည်းကြေးတာနဲ့စားတာလုံးဝအဆင်မပြေတော့ဘူးခင်ဗျာ
ရခိုင်ပြည်နယ်မှာရှိတဲ့စစ်ပေးဒုက္ခသည်စခန်းတချို့ကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကငွေသားတချို့ထောက်ပံ့တာရှိပေမဲ့လစဉ်ပုံမှန်မရကြသလိုကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်မလုံလောက်ဘူးလို့ဒုက္ခသည်တွေကပြောပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်မှာလည်းနှစ်ဖက်အပြန်အလှန်ပိတ်ဆို့မှုတွေကြောင့်မြို့ပေါ်စားနပ်ရိက္ခာပြတ်တောက်နေပါတယ်ကြောက်ဖြူမြို့နယ်ဆိုရင်ပိတ်ဆို့မှုတွေကြောင့်မြို့တွင်းစံရိက္ခာရှားပါးနေသလိုကုန်ပစ္စည်းပြတ်လတ်တာတွေလည်းကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကအမ်းနဲ့ဘူးဒီတော်မောင်တော်စားတဲ့မြို့တွေမှာစစ်ကောင်စီနဲ့အေးအေးအကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ကြောက်ဖြူနဲ့စစ်တွေမြို့နယ်ကဒေသခံတွေအနေနဲ့ရတဲ့နီလန်းနဲ့အေးအေးထိန်းချုပ်နေမြေတွေကိုသွားနေကြဖို့ရခိုင်တပ်တော်အေးအေးက15နှစ်ပြည့်မှာအေးအေးခေါင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုတိုက်တွန်းခဲ့ပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းချင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ကျွန်တော်အခုထုတ်လွှင့်နေတဲ့ဒီ VOA ရဲ့အစီအစဉ်ကိုရေဒီယိုကနေဆိုရင်တော့လိုင်းနိုမီတာ2440 51နဲ့လိုင်းလက်မီတာ190ကပါဖမ်းယူနားဆင်နေပါတယ်ခင်ဗျာဒါအပြင်ဆိုရှယ်မီဒီယာတွေဖြစ်တဲ့ Telegram Instagram Facebook မှာလည်းအပြည့်စုံတင်သားပေးတော်မူကြည့်ရှုနိုင်ပါတယ်ဒီအပတ်စဉ်ကဏ္ဍတွေမတန်ခင်မှာနိုင်ငံတကာသတင်းလွှာတွေဘက်ကအလှည့်ပေးခြင်းပါတယ်၃နှစ်ထည့်ရောက်လာပြီဖြစ်တဲ့ Ukraine Russia ကျူးကျော်စစ်မြေပြင်အခြေအနေတွေနဲ့ဒီစစ်ပေးတံခံရသူတွေကို VOA သတင်းတော့ Celia Mendoza ကနေကိုတိုင်တွေ့ဆုံမေးမြန်းသတင်းပေးပို့ထားတာကိုတော့မမ်းမြသစင်အောင်ကပြန်ပြီးတော့ပြောပြမှာပါ
ယူကရိန်းနိုင်ငံဟာခီဗင်မျိုးမနက်ခင်းကအေးချမ်းချမ်းရှိနေတယ်ဆိုပေမဲ့အခြေအနေတွေကအချိန်မီပြောင်းလဲသွားနိုင်တာပ
ါချားတဲ့အတိုင်းပါပဲအခုကျမတို့အင်တာဗျူးလုပ်နေတော့မယ်လေချောင်းအချက်ပြီးတန်ချားနေရတယ်ဒါကဒီမှာရှိတဲ့လူတွေအကုန်လုံးအမှန်တကယ်ရင်ဆိုင်နေကြတဲ့အခြေအနေပါ
February လာတဲ့ Ukraine ကိုလာဖို့ပြင်ဆင်တော့ သူကကြီးကအင်ဂျီတွေခမောက်တွေနဲ့တခြားအကာအကွယ်ပစ္စည်းတွေပြင်ဆင်ထုတ်ပို့လာခဲ့ပါတယ်။ဒါပေမဲ့ရပ်ပေါင်း160ကျော်ရုရှားသိမ်းပိုက်တာခံခဲ့ရတဲ့အေဂျင်မြို့လမ်းတွေပေါ်မှာရှောက်တဲ့အခါမှာတော့စိတ်ပိုင်းဆိုင်ရာအရာပါပြင်ဆင်မှုတွေလုပ်ခဲ့ဖို့လိုအပ်တာကိုသူသတိထားမိတာပါ။အဲ့ဒီမြို့ကနေရုရှားတွေထွက်သွားတော့လူရာနဲ့ချီပြီးတည်ဆုံနေတာကိုတွေ့ခဲ့တဲ့အကြောင်းမြို့တော်ဝန် Valery Marchenko ကပြောပါရယ်။တိုက်ပွဲတွေအတွင်းမှာဘုံကြတာ၊ပြစ်ခတ်တာနဲ့နှိမ့်ပတ်နှိမ့်ဆက်မှုတွေကြောင့်လူ480ကျော်တည်ဆုံခဲ့ပါရယ်။စစ်တပ်ကိုခံရတဲ့သူတွေထဲမှာအသက်103နှစ်အရွယ်အဖွား Olga Kamana လည်းပါဝင်ပါရယ်။သူ့အိမ်နားမှာကျေလောင်တဲ့ပောက်ကွဲသံကြောင့်သူရုတ်တရက်ဘာမှမကြားတော့သလိုအမြင်တွေမှုံဝါသွားတဲ့အထိဖြစ်ခဲ့တဲ့အတွေ့အကြုံကိုသူကပြန်ပြီးတော့ပြောပြပါရတယ်။ရုရှားရဲ့အချိန်ကြီးပြန်လာနိုင်တယ်ဆိုတာကိုသိပေမဲ့သူကတော့အပြုံးမပြည့်အရင်ဆိုင်ခဲ့တာကိုကြည့်ပြီးသူ့ရဲ့ခန္ဓာရင်နဲ့ရဲစွမ်းတက်တီကိုချီးကျူးရမှာပါ။ဘူချာကိုသွားတဲ့လမ်းလျှောက်မှာတော့စစ်တပ်ခံထားရတဲ့မြင်ကွင်းတချို့တွေ့ရပါတယ်။အဲ့ဒီဒေသမှာလည်းလူ900ကျော်စစ်ကြောင်တေဆုံးခဲ့ရတာပါ။ရှိလျားတဲ့ကရုတ်ချင်းတစ်ခုတည်းတွေ့ခဲ့တဲ့ရာနေချီတဲ့တေဆုံးသူတွေရဲ့အမည်တွေကိုကပီးမော်ကွန်ထူထားပါတယ်။အပရီမျိုးကန်တွေကတော့မျှော်လင့်ခြင်းနဲ့အသက်ဆက်နေပါတယ်။မျိုးကပြန်အသက်ဝင်လာတယ်ဆိုပေမဲ့စစ်ပွဲရဲ့အနေထားယုံတွေကတော့6လနေသေးပါ
ဒီနေရာမှာလူအများကြီးအသက်ခံခဲ့ရတာလူတွေအများကြီးတည်ခဲ့ရတာတွေကိုပြန်တွေးပြီးရင်ဒီမှာကော်ဖီတောက်ဖို့ဟူနာဒီနာရှောက်ကြည့်ဖို့ပျော်စရာတစ်ခုခုကြုံရင်တော့မှဘာပဲလုံးလုံးအဖြစ်ရှိသလိုခံစားနေရပါလေဒီနေရာမှာစစ်ရာဇဝမှုတွေဘလောက်ကြုံခဲ့ရလဲလူတွေဘလောက်တည်ခဲ့လဲဆိုတာသိကြပါပ
ါယူကရိန်းကိုရုရှားကျူးကျော်စစ်၃နှစ်ထဲဝင်လာပြီးဖြစ်ပေမဲ့ယူကရိန်းနိုင်ငံသားတွေကတော့သူတို့ကြုံခဲ့ရတဲ့ကြီးကွင်းစရာအဖြစ်တွေသူတို့ရဲ့ရဲစွမ်းနဲ့ခံနိုင်ရှိတဲ့အကြောင်းတွေကိုအမြင်အမှတ်ရနေမှာဖြစ်ပါရဲ့ရှင
်။မမများသဇင်အောင်ဖြစ်ပါတယ်။ဒီတစ်ခါမှာတော့ဒီအိမ်အောင်ပြုရေးတရုတ်အစိုးရရဲ့တိုက်တွန်းချက်ကိုအမျိုးသမီးများလက်မခံဖြစ်နေကြတာဘာကြောင့်ပါလဲ။တရုတ်နိုင်ငံမှာအိမ်အောင်မပြုရဲတကူတဲနေတာနဲ့ပတ်သက်ပြီးတော့အစိုးရကဖိအားပေးနေတာကိုသဘောမတူပဲစိန်ခေါ်ဆန့်ကျင်နေတဲ့အမျိုးသမီးတွေပို့ပြီးတော့များလာနေပါတယ်။တရုတ်နိုင်ငံမှာနှစ်နှစ်ဆက်တိုက်လူရေကြဆင်းလာပြီးကလေးမွေးဖောက်မှုနှုံးကလည်းစံချိန်တင်ကြလာတာကြောင့်တရုတ်အစိုးရနေပြီးတော့အိမ်အောင်နေပြုကြပါဆိုပြီးတော့သားသမီးတွေမွေးကြပါဆိုပြီးတော့အားပေးလှုံ့ဆော်နေတာပါ Riders သတင်းဆောင်မကိုအခြေခံပြီးတော့အလေးမာကတင်ပြထားပါတယ
်ပြုနိုင်ငံကအလွတ်တန်းစားရေးဆရာမချိုင်ဝမ်ယူဟာအိမ်အောင်မပြုဘဲတကူတဲ့နေကျင်သူဖြစ်ပါတယ်အိမ်အောင်ပြုဖို့ကိစ္စနဲ့ပတ်သက်ပြီးမိဘတွေနဲ့အကြကြီးဆွေးနွေးကြေခုံခဲ့ရတာပါ။အိမ်အောင်ပြုတာဟာမျှတမှုမရှိတဲ့အရာတစ်ခုလို့သူကဆိုပါတယ်။တကူတဲ့အိမ်အောင်မပြုလို့တဲ့တရုတ်နိုင်ငံကအမျိုးသမီးရဲ့အများစုလိုပဲခြိုင်ဟာလဲအိမ်အောင်သားမွေးမပြုဘူးဆိုတဲ့လှုပ်ရှားမှုမှာတစ်စိတ်တစ်ပိုင်းပါဝင်နေပြီးတော့တရုတ်အစိုးရအဖို့နိုင်ငံတွင်းလူဦးရေတိုးပွားမှုကြဆင်းလာခြင်းရဲ့အကဲဆန့်ချက်တွေကိုကြုံတွေ့လာရပါတယ်။
的很多迈入婚姻的人步入婚姻的人他们
လူတော်တော်များများအထူးသဖြင့်အမျိုးသမီးတွေဟာအိမ်အောင်ပြုလိုက်တဲ့အခါတိုးတက်မှုအခွင့်အလမ်းတွေရှိတဲ့အတတ်မူဝန်းကြောင့်ဆောင်ရအလုပ်တွေကနေနှုတ်ထွက်လိုက်ရတယ်။သူတို့ရဲ့ဘဝတွေကိုသူတို့ကိုယ်တိုင်ကပဲအိမ်အောင်မှုကိစ္စတွေမှာစည်းရေးလိုက်ကြရတယ်
တရုတ်နိုင်ငံရဲ့လူဦးရေတိုးပွားမှုလုံးဟာနှစ်နှစ်ဆက်တိုက်ကျဆင်းခဲ့သလိုမွေးဖွားလုံးဟာလည်းမနစ်ကဆိုရင်စံချိန်တည်းကျဆင်းသွားခဲ့တာကြောင့်အိမ်တော်ရင်းနဲ့ကလေးမွေးစစ်ဆိုင်ရာရည်ကြီးမှုအသစ်ကိုပြုစုပြောထားဖို့လိုအပ်ကြောင်းတရုတ်အစိုးရကမနစ်ကအလေးပေးပြောဆိုခဲ့ပါတယ်။အိမ်တော်မပြုသေးတဲ့ပြီးခင်လောင်းတွေရှိတဲ့မိသားစုတွေဟာလူဦးရေတိုးပွားမှုရော့ကျခြင်းရဲ့အဓိကအဖြစ်တရုတ်ကွန်မြူနတီပါတီကရှုမြင်ပြီးတော့ဒီမိသားစုတွေဟာအကျိုးကျေးခံရသလိုအကျိုးခံစား권အများပြားလည်းကျင်းစုခံရပါတယ်။ဒါပေမဲ့လူငယ်တွေအလုံးလက်ပတ်ဖြစ်တာတွေနဲ့စီးပွားရေးကြာဆင်းမှုတွေကြမှာမကြုံစမှုမလုံခြုံမှုတွေရင်ဆိုင်နေရတဲ့ချိုင်းတို့လိုပညာတတ်အမျိုးသမီးတွေကတော့အိမ်အောင်မပြုဘဲတကူတည်းတည်ကြပါတယ်။
我觉得就是这个问题你说是没有用的你没有从
ဒီကအကြောင်းရင်းကတော့လူတွေကကိုယ်ကိုယ်ပိုင်ဘဝမှာတော့စိတ်ညစ်စရာဖိအားတွေရှိနေပြီးသားလေမိသားစုနဲ့ကလေးတွေကိုပြုစုပြောထောင်ပေးရမယ်ဆိုတဲ့ဝင်တော့ဝင်ဖို့ကိုဘလို့မှရင်ဆိုင်ဖြည့်ရှင်းနိုင်မှာမဟုတ်ဘူးဒါကြောင့်သူတို့ကကလေးမယူချင်ကြတာလေ
တရုတ်နိုင်ငံမှာအမျိုးသမီးတွေပညာရေးရှင်းမြင့်လာတာလုပ်ငန်းခွင်တဲ့ပါဝင်လာတာနဲ့လူမှုနယ်ပယ်အသီးသီးမှာပါဝင်လှူရှားလာတာတွေစေစုလှစ်တွေနဲ့ချီကြလာတဲ့နောက်အဲ့ဒီအမျိုးသမီးတွေကပဲအစိုးရရဲ့ဒီဝါဒဖြန့်ချီမှုကိုလက်မခံတော့တာကြောင့်အာလာပိုင်တွေအဖို့အကြက်တဲကြုံနေရပါတယ်။ရေရှည်တကိုယ်တဲ့အိမ်တော်မပြုဘဲနေထိုင်တဲ့ဘဝပုံစံတွေဟာတရုတ်နိုင်ငံမှာတဖြည်းဖြည်းနဲ့ပိုကျယ်ပြန့်လာတဲ့နောက်ဒီလိုသဘောထားအမြင်တူညီတဲ့အမျိုးသမီးအများစုဟာလူမှုကွန်ရက်တွေပေါ်မှာအွန်လိုင်းအဖွဲ့အစည်းတွေဖွဲ့လာကြပါတယ်။ အမျိုးသမီးတွေရဲ့ပညာရေးမြင့်တင်ဖို့နဲ့ကလေးသင်ငယ်တွေကိုပြုစုပျိုးထောင်ပေးတဲ့အထောက်အကူပြုအဖွဲ့အစည်းတွေကိုပံ့ပိုးပေးတာလိုမျိုးလူမှုဘဝဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာအစိုးရကအာရုံစိုက်မယ်ဆိုရင်တော့ပြည်သူတွေကကလေးဘွေးဘဝကိုယုံကြည်မှုတွေရှိလာလိမ့်မယ်လို့ချိုင်ကဆိုပါတယ်
性别平等之后，它其实可以解放很多女性的。
性别的加码，男女一样，母性别所言，女的咪也性别的双阿瑞个东阿贝奶妈的，第女的咪也双眼孔阿瑞个龙眼鬼尼妈东恰眼里瞄男人，龙目不话朋友对待母瑞个面点贝妈吧。အနောင်ရှင်တွေကျင့်သုံးရမယ်ရိုးရာဓလေ့ထုံးတမ်းတွေနဲ့အမျိုးသမီးတွေကအိမ်နောင်မှုကိစ္စတွေလုပ်ရမယ်ဆိုတဲ့အမျိုးသားတွေရဲ့စိတ်ဓာတ်တွေကိုဒီစွမ်းအားတွေကအမြင့်ဖြတ်ခြေမုံးနိုင်တယ်လို့မိသားစုတွေရဲ့ကြီးမားတဲ့စိတ်ညစ်စရာဖိအားတွေအောက်မှာလည်းရှင်သန်ဖို့မလိုပါဘူ
းအခုဆိုရင်ခြိုင်ဟာအိမ်နောင်မပြုတ်ပဲတယောက်ထဲနေဖို့စီစဉ်နေပြီးသူ့ရဲ့အတမွေးဝမ်းကြောင်းဖြစ်တဲ့ပညာရေးဆိုင်ရာကိုပိုင်လုပ်ငန်းကိုလည်းစတင်တည်ထောင်ဖို့သူစီစဉ်ထားပါတယ်တရုတ်နိုင်ငံမှာအသက်15နှစ်အထက်အိမ်နောင်မရှိသူလူဦးရေအရေးအတွက်ဟာ2022ခုနှစ်မှာ239တန်းအထိစတင်တည်ခဲ့တယ်လို့တရားဝင်ထုတ်ပြန်တဲ့အချက်လက်တွေအရသိရပါဗျ။ COVID ကရောဂါကြောင့်2022ခုနှစ်မှာအိမ်လောင်ပြုသူအရေးအတွက်ဟာတမိုင်းဝင်အနေဆုံးဖြစ်ခဲ့ပြီးနောက်ပြီးခဲ့တဲ့2023ခုနှစ်မှာတော့အိမ်လောင်ပြုကြသူအရေးအတွက်ပြန်လည်တိုးတက်လာခဲ့ပါဗျ။လဘထက်ရသေးတဲ့မြို့ပြလူငယ်2900လောက်ကိုကုပြည့်တဲ့လူငယ်အဖွဲ့ချုပ်ကစစ်တပ်ကယူခဲ့တဲ့အခါမှာလက်ထပ်ဖို့အစီအစဉ်လုံးဝမရှိသူက44ရာခိုင်နှုန်းရှိတာတွေ့ရပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာအိမ်တော်ပြုမှုဟာအရွယ်ရောက်ပြီးသူတိုင်းရဲ့မှတ်တိုင်တစ်ခုအဖြစ်မှတ်ယူထားဆဲဖြစ်ပြီးတော့အိမ်တော်မပြုရသေးတဲ့အရွယ်ရောက်သူလူဦးရေအရေအတွက်နည်းပါးပါသေးတယ်။လူရည်တိုးတက်မှုကြာဆင်းလာတာဟာတရုတ်လူမျိုးအများစုကအသက်အရွယ်နောက်ကျပြီးမှအိမ်တော်ပြုကြတာကြောင့်လဲပါဝင်ပါတယ်။ပထမဆုံးအိမ်တော်ပြုကြတဲ့ပြည်မြအသက်အရွယ်က2010ခုနှစ်မှာ24နှစ်ကျော်ဖြစ်ပြီးတော့2020ခုနှစ်မှာတော့28နှစ်ကျော်တွင်ဖြစ်တယ်လို့ဒကောက်စီရဲ့အချက်လက်တွေအရသိရပါတယ်။မတက်ကရှန်ဟိုင်းမြို့မှာတော့အိမ်တော်စပြုတဲ့အမျိုးသားတွေရဲ့အသက်က30ကျော်တွေဖြစ်ပြီးတော့အမျိုးသမီးတွေကတော့29နှစ်ကျော်တွေဖြစ်တယ်လို့မြို့ပြစီရင်စရာတွေကဆိုပါတယ်ရှင်။ကျွန်မအလေးပါပါ
။လေးမတင်ပြသွားတာပါ။အပတ်စဉ်ကဏ္ဍတွေမလာခင်အခုတခါတော့ဒီနီးပညာဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ရပါမယ်။အမေရိကန်အနောက်မြောက်ပိုင်းအလက်စကာပြည်နယ်ကသိပ္ပံပညာရှင်တွေဟာမီးတောင်တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေသိသိဖို့နဲ့စမ်းစစ်တွက်ချက်ဖို့အတွက် cloud အခြေခံနည်းပညာကိုသုံးပြီးမီးတောင်ပေါက်ကွဲမှုဆိုင်ရာကြိုတင်ခန့်မှန်းချက်တွေကိုအမြန်ထုတ်ပေးလာနိုင်ပြီဖြစ်ပါတယ် VOA သတင်းတော် FDR ခင်ပေးပို့တဲ့သတင်းကိုတော့ဒေါက်ကင်မျိုးသက်ကပြောပြမှာပါ
အချိန်တော်ကြာမီးငိမ့်တောင်ဖြစ်နေတဲ့ HCAM မီးတောင်ဟာမနစ်ကစားပြီးလှုပ်ရှားလာတာကြောင့်များပြားလာတဲ့လှုပ်ရှားမှုအခြေလက်တွေကိုအမြန်စမ်းစစ်ဖို့ cloud အခြေခံအခြေလက်စောင့်ကြည့်ရေးစနစ်တွေတုံးရတယ်လို့Alaska တက္ကသိုလ်ပါမကရော်နီဂရာပန်တန်ကပြောပါတယ
်။ Nobody knew what was going on and we were able within
အရင်ဖြစ်နေတယ်ဆိုတာဘယ်သူမှမသိကြပါဘူး။လွန်ခဲ့တဲ့၈နှစ်လောက်ကလာနေချီပြီးစမ်းစစ်တွက်ချက်ရတဲ့အချက်လက်တွေကိုအခုကျွန်တော်တို့ကရပ်ပိုင်းအတွင်းမှာပဲတွက်ချက်နိုင်နေပါပြီ
။မြေပြင်ပေါ်မှာမီးတောင်ဝင်းကျင်တဝိုက်ဘယ်လိုရွေ့ရှားတယ်ဆိုတာကိုဂျူရုတွေကိုသုံးပြီးတိုင်းတာလေးရှိပါတယ်။အဲ့ဒီကရတဲ့အချက်လက်တွေကိုdata ရင်းကွန်ပျူတာဆာဗာရီစီကိုပို့ပြီးဆန်းစစ်တာပါဒါပေမဲ့ကွန်ပျူတာတွေထည့်ရတာနဲ့ဆန်းစစ်တာအတွက်အချိန်ကအတော်ယူပါတယ်အခု3နဲ့7နှစ်တိတ်ကတော့ဒီအချက်လက်တွေကိုမိတောင်လေ့လာသူတွေရဲ့ iCloud ထဲကိုထည့်သိမ်းပြီးဆန်းစစ်တက်ချက်လို့ရအောင်လုပ်ပေးပါတယ်ဒီလိုလုပ်နိုင်တာဟာမိတောင်အတွက်ပို့ပြီးကောင်းတဲ့ကွန်ပျူတာပုံစံသစ်အမြန်ထုတ်ဖို့လုပ်နိုင်တဲ့အတွက်မိတောင်ပောက်ကွဲမှုခံမှန်းမှုတွေလည်းပို့ပြီးကောင်းလာတာပါဒါအထူးသဖြင့်Alaska အတွက်ဆိုတိတ်ကိုအရေးကြီးတယ်လို့ဘူမိဟိပပေးတာပညာရှင် Max Anders ကပြောပါတယ်
။ I think in a lot of ways we're almost
ဒီနည်းနဲ့ပတ်သက်ပြီးကျွန်တော်တို့ကအမြဲရှေ့ပြေးဖြစ်နေမှာဖြစ်နေ။ကျွန်တော်တို့ကလှုပ်ရှားနေတဲ့မီးတောင်တွေအများကြီးရှိနေပြီးမကြာခဏထထပေါက်နေတာကြောင့်သူတို့ကိုစောင့်ကြည့်ရမယ်လေ။ဒီမီးတောင်တွေကိုလေ့လာဖို့လဲကမ္ဘာတစ်လွှားကနေ Alaska ကိုလူတွေလာကြမှာဖြစ်ပါတယ်
။အခုလို cloud ကိုအခြေခံတဲ့စနစ်တွေကိုတုံးပြီးမီးတောင်အချက်လက်တွေကိုအလိုလျောက်ဆန်းစစ်ပေးမယ်ဆိုရင်လူတိုင်းအတွက်ပို့ပြီးစိတ်ချရမယ်လို့လည်း American ဘူမိတိုင်းတိုင်ဌာနက Michael Pollan ကပြောပါတယ
် That's getting us towards this vision of sort of an international
ဒါဟာနိုင်ငံတကာ online ဆန်းစစ်လေ့လာရေးပုံစံမျိုးဖြစ်လာစေဖို့ဥတီဆောင်ရွက်တဲ့သဘောပါရလာတဲ့အချက်အလက်တွေကိုအသုံးပြုပြီးအလိုအလျောက်ပုံစံအချိန်နဲ့တပြေးညီစမ်းစစ်ချက်တွေထုတ်နိုင်မှာဖြစ်တယ်လို့မြေပြင်မှာဘာတွေဖြစ်ပွားနေတယ်ဆိုတာသိလာနိုင်မှာလည်းဖြစ်ပါတယ်
ဒီနည်းပညာသင်တဲ့တွက်ချက်မှုကနေ H camp မိတောင်တဝက်ထူးခြားတဲ့လှုပ်ရှားမှုတွေဟာအနည်းချက်ချင်းပြီးနိုင်တာလည်းမဟုတ်ဘူးလို့ Alaska မိတောင်စောင့်ကြည့်လေ့လာရေးဌာနကဆုံးဖြတ်နိုင်ခဲ့ပါတယ်။ဒါပေမဲ့ဒီမိတောင်ရဲ့လှုပ်ရှားမှုပိုးပြီးကောင်းကောင်းစောင့်ကြည့်နိုင်ဖို့အတွက်ငြင်းတိုင်းတိုင်းကရိယာအသစ်တွေကိုတော့တက်ဆင်နေရတာဖြစ်ပါလေ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်းရဲ့မြန်မာပြည်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုလိုင်းနိုမီတာ24 50 51နဲ့ VOA ရဲ့website facebook youtube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ကြားမာရီကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ရခိုင်တပ်တော်၏အကြောင်းဖြစ်ပါတယ်နေပြည်တော်ရဲ့နိုင်ငံလွှတ်တော်နိုင်ငံရေးမှာအတိမတ်ပြုမခံခဲ့ရတဲ့ရခိုင်တပ်တော်ဟာတပ်တန်း15နှစ်ရှိလာခဲ့ပြီးဒီကာလအတွင်းမှာအင်အားကြီးတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်လာပုံဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။ကချင်လွတ်မြောက်ရေးတပ် KIA အကူအညီနဲ့ရခိုင်တပ်တော် AA ကို2009 AP လ10ရက်နေ့မှာတည်ထောင်လာမှုသက်တမ်း15နှစ်ရှိတော့ပါပြီ။လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကိုKIA ကစစ်စင်နံပေးနိုင်တာကြောင့်ရခိုင်တပ်တော်ပေါ်ထွက်လာရတာဖြစ်ပါတယ်။ရခိုင်တပ်တော်ဟာကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံယူပြီး2014ရခိုင်ပြည်နယ်ကိုဆင်းလာချိန်မှာအင်အား3000ကျော်ရှိလာပါတယ်။အခုတော့အင်အား3000ကျော်ရှိပြီးရခိုင်ဒေသနဲ့မြန်မာပြည်မြောက်ပိုင်းမှာစစ်ဆင်နေပါတယ်။အင်အားအကြီးဆုံးတိုင်းရင်းသားတပ်တစ်ခုဖြစ်ပါတယ်။ရခိုင်စစ်သူတွေရဲ့ခံယူချက်နဲ့ကဲခိုင်ရာအထူးအားရစရာကောင်းတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးပြောတာကိုမတ်လ19ရက်နေ့တုန်းနရင်စာရသတင်းမှာပေါ်ပြပါတယ်။ရခိုင်ရဲဘော်တွေရဲ့ကူညီမှုတော့အောင်ပွဲခံတာတွေအများကြီးရှိပါတယ်။ရခိုင်တပ်ဟာကချင်တပ်နဲ့ပူးပေါင်းစစ်ဆင်တာတွေရှိသလိုတီးသန့်တာဝန်ယူပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲဝင်တာတွေလည်းရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာတော့လေးလအတွင်းမျိုးနယ်စကံကိုသိမ့်ပိုင်နိုင်တဲ့အသည့်အောင်မြင်နေပါတယ
်။ရခိုင်တပ်တော်ရဲ့တိုက်ခိုက်ရေးစွမ်းရည်မြင်မာပုံကိုဘင်္ဂလားဒေ့ရှ်တပ်ကတော့အာအာသိမ့်ခဲ့ရကြောင်းဖေဖော်ဝါရီ28ရက်နေ့ထုတ်နေရင်စရာသတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်လျှောက်စစ်စခန်း48ခုကိုအချိန်တိုအတွင်းသိမ့်ပိုင်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကအံ့ဩနေတယ်လို့ဆိုပါတယ်။စခန်းအချို့မှာအင်အား200-300အထိရှိပြီးခင်မီလက်နက်ကြီးတွေအခိုင်အမာတပ်ဆင်ထားပါတယ်။တိုက်ပွဲဖြစ်ရင်စစ်လေရင်တွေကူညီတိုက်ခိုက်ပါတယ်ဒီကြားတဲ့စစ်ကောင်စီတပ်စခန်းတွေကိုတခုပြီးတခုရခိုင်တပ်တော်ကသိမ်းပိုက်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကတော်တော်အံ့အားသင့်နေပါတယ်မောင်တော်ကတောင်ပြိုလက်ဝဲနဲ့လက်ရာစတဲ့ဗျူဟာမြောက်စခန်းတွေကိုတိုက်ခိုက်ရမှာစစ်ကောင်စီဘက်ကစစ်လေရင်နဲ့ရဟတ်ရင်တွေကိုပါအသုံးပြုပြီးခုခံတိုက်ခိုက်ပေမဲ့တပတ်အတွင်းဒီစခန်းတွေကိုရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့ပါတယ်စစ်ကောင်စီတပ်သား300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခိုလွန်ရတဲ့တိုက်ပွဲလည်းဖြစ်ပါတယ
်စစ်ကောင်စီရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးထိန်လင်းကတော့အေးလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပြည်နယ်တွင်းတည်ငြိမ်အေးချမ်းမှုပြက်ပြားသွားရတယ်လို့ဆိုပါတယ်ဌာနဆိုင်ရာဝန်ထမ်းတွေကိုရောပြည်သူလူထုကိုရောအေးကဖမ်းဆီးခေါ်ဆောင်တာတွေလည်းရှိပါတယ်တဲ့တည်ငြိမ်အေးချမ်းမှုပြက်ပြားတဲ့ဒေသကယာယီတင်းရှောင်သူတွေများလာပါတယ်စစ်ကောင်စီပိုင်မော်တော်ယာဉ်ရန်ရယာဌာနဆိုင်ရာရုံးသုံးပစ္စည်းနဲ့ပ ပရိဘောဂတွေကိုအေအေတက်ဖွဲ့ကအတင်းအဓမ္မယူဆောင်တာတွေရှိတယ်လို့ဆိုပါတယ်စစ်ကောင်စီဟာငင်းချိုင်းရေးအတွက်အမြဲတကားဖွင့်ထားတယ်လို့စစ်တွင်မြို့မှာဦးထိန်လင်းပြောတာကိုဖေဖော်ဝါရီလ9ရက်နေ့ထုတ်ပြန်ကြားရေးဌာနသတင်းစင်မှာဖော်ပြပါတယ
်စစ်ကောင်စီတပ်ဟာရူရင်ညာလက်နက်ကင်တွေနဲ့ပူးတွဲပြီးတောင်ပြိုလက်ဝဲလက်ရစခန်းတွေကိုခုခံကာကွယ်တယ်လို့ရခိုင်တပ်တော်ကသတင်းထုတ်ပြန်တာကို VOA ကဖေဖော်ဝါရီ10ရက်နေ့ကသတင်းဖော်ပြပါတယ်နေကြောင်သောတပ်ဟာနိုဗီဟူဆောင်ဦးစီးတဲ့ရိုဟင်ဂျာတပ်ဖွဲ့နဲ့ကြိုတင်ညှိနှိုင်းထားပြီးလက်နက်ခဲယမ်းကိုရောင်းချခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့နေကြောင်သောတပ်တွေထွက်ပြေးနိုင်ဖို့လဲရိုဟင်ဂျာတပ်ဖွဲ့ကပဲစီစဉ်ပေးခဲ့တယ်လို့ဆိုပါတယ်ရခိုင်တပ်တော်ဟာ NLD အစိုးရနဲ့ဆက်ဆံရေးအဆင်မပြေခဲ့တာကြောင့် NLD ကပေါ်ပေါ်လာတဲ့ NUG အစိုးရနဲ့ပါအဆင်ပြေပါမလားဆိုတာစိုးရိမ်စရာရှိပါတယ်အရင်တော့ကရန်သူဖြစ်ခဲ့ပေမဲ့အမြဲတမ်းရန်သူအမြဲတမ်းမိတ်ဆွေဆိုတာမရှိဘူးလို့ဗိုလ်ချုပ်ထွန်းမြတ်နိုင်က BBC နဲ့တွေ့ဆုံမေးမြန်းကမှပြောသွားပါတယ်ဘယ်သူကိုဘယ်လိုဆက်ဆံရမယ်ဆိုတာကိုရခိုင်တပ်တော်ကကောင်းကောင်းနားလည်တယ်လို့ဆိုရပါမယ
်ရခိုင်ဒေသမှာအေးအေးတပ်တော်ရဲ့စစ်အင်အားဟာစစ်ကောင်စီတဲ့အများကြီးသာတယ်လို့ဝါရင့်နိုင်ငံရေးသမားကြီးဥပေပန်သုံးပတ်တာကိုမတ်လ20ရက်နေ့ကနရင်းစာရသတင်းကပေါ်ပြပါလေလက်နက်ကင်ပစ္စည်းမပြည့်စုံတာမျိုးရှိပေမဲ့အေးအေးစစ်တီဟာရခိုင်တပီလင်းကိုထိမ့်နိုင်တဲ့အင်အားရှိပါလေတဲ့အရေးအချင်းမှလည်းစစ်ကောင်စီ10ယောက်ဟာအေးအေးစစ်တီတယောက်နဲ့ညီတယ်လို့ဆိုပါတယ်ပြည်သူတွေမနစ်နာအောင်စဉ်းစားနေလို့စစ်မျက်နှာမတိုးချဲ့နိုင်သေးတာဖြစ်ပုံရတယ်လို့ဆိုပါတယ်အေးအေးစစ်တီတွေရဲ့အောင်မြင်မှုကိုရခိုင်ပြည်သူတွေကကြိုဆိုနေကြပါတယ်လူလူအတွက်အသက်လာဆုံးဖြစ်မဲ့အခြေအနေကိုကြည့်ပြီးတိုက်ပွဲပေါ်ဆောင်ဖို့ပြင်ဆင်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်။ရှမ်းမြောက်ကသုံးညီနောင်မဟာမိတ်နဲ့ကချင်ပြည်နယ်မှာလည်းအေအေးရဲ့ကျွမ်းကျင်စစ်တီတွေထောင်ချီပြီးပါဝင်တိုက်ခိုက်နေပါတယ်။ဒါပေမဲ့အများစုကရခိုင်ဒေသမှာရှိနေကြပါတယ်။ကျွမ်းကျင်စစ်တီတွေထိန်းချုပ်တဲ့နယ်မြေကျယ်ပြန့်လာတာနဲ့အတူအုပ်ချုပ်ရေးနဲ့တရားစီရင်ရေးလည်းရှိလာမှဖြစ်ပုံရပါတယ်။ရခိုင်ဒေသမှာအေးအေးတက်တော်သခုလာရှိရမယ်ဆိုတဲ့မူဝါဒကိုရခိုင်အမျိုးသားအဖွဲ့ချုပ်ကလက်ခံထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီကျမ်းမာရေးခန္ဓာပါဒီတစ်ပတ်မှာတော့ဒီနွေရာသီမှာဖြစ်နိုင်တဲ့တိုက်ဖိုက်နဲ့တန်ကောင်ယောဂအကြောင်းကိုပြောထားပါတယ်။နွေမှာပူပြီးတော့ရေရှားပါလာတာတန်ရှင်းမှုအားနည်းလာတာကြောင့်ဒီလိုတိုက်ဖိုက်နဲ့တန်ကောင်ယောဂတွေအဖြစ်များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဥယောင်ငမ်းပြလို့ခေါ်တဲ့တိုက်ဖိုက်နဲ့တန်ကောင်ယောဂတွေကိုဘယ်လိုကာကွယ်နိုင်ပါသလဲ။ဒီအကြောင်းအထွေထွေယောဂအကူဆရာဝန်ကြီးဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကဆွေးနွေးမေးမြန်းတင်ပြထားပါတယ
်။ Okay, ဒေါက်တာဣကလျာမိုးခင်ဗျာ။ကျွန်တော်တို့နွေရာသီအပူချိန်မြင့်လာတာကြောင့်အပူရှက်နိုင်တာအပြင်ပေါ့နော်။နောက်ဆက်တွဲရေရှားတာကြောင့်လည်းဒီသန့်ရှင်းမှုနဲ့ဖြစ်ရတဲ့ဝမ်းလျှော်ဝမ်းပြတ်ယောဂါကာကွယ်ပြုစည်းရေးကိုအရင်ပတ်တွေကပြောပြီးမှဆက်မရေးဒီတစ်ပတ်တော့နောက်ထပ်အကျိုးဆက်ထိခိုက်နိုင်တာတွေကိုဆက်ပြောမှာမို့ဘာကနေစရှင်းပြကြရလဲဆက်မရေ
းဒီအခုကျမတို့ဆွေးနွေးခဲ့တဲ့ကိစ္စတွေကဝမ်းလျှော်ဝမ်းပြတ်ယောဂါနဲ့မကပဲနဲ့အဲဥယောင်ငမ်းဖြာလို့ခေါ်တဲ့တိုက်ဖိုက်ယောဂါလည်းပဲဖြစ်နိုင်တဲ့အန္တရာယ်ရှိပါတယ်ဒီလိုမျိုးအနွေရာသီကြောင့်မလို့အပူချိန်မြင့်မားတယ်ရေရှားပါတယ်တန့်ရှင်းမှုနဲ့ညင်ညွတ်တဲ့ချက်ပြုတ်ပြင်ဆင်စားတော့တဲ့တောက်သုံးတဲ့စနစ်တွေဟိုအားနည်းမယ်ဆိုလို့ရှိရင်နောက်တစ်ခါကျတော့ဒီခုနရင်ကောင်တွေပေါ်များတဲ့အချိန်မျိုးဖြစ်မယ်အဲနောက်တစ်ခါဒီအင်တာတန့်ရှင်းမှုတွေလည်းအားနည်းတယ်အစရှိတဲ့ဆိုတဲ့အခါဆိုလို့ရှိရင်ဒီရင်ကောင်ကြောင့်မလို့တန့်ရှင်းမှုအားနည်းလို့ဖြစ်တဲ့ဒီကူးဆက်တဲ့ဖြစ်ပွားတဲ့ယောဂါပေါ့နော်ဒီဦးရောင်ငန်းဖြားယောဂါကလည်းနောက်တစ်မျိုးအနေနဲ့လည်းအန္တရာယ်ရှိပါတယ်ဆိုတော့ဒီယောဂါကလည်းပဲဒီလိုပဲတန်လေးတန်နေပဲပေါ့နော်ဒီလက်ကလေးတန်ရှင်းအောင်ထားမယ်တောက်ရည်တွေကိုတန်ရှင်းတဲ့ရည်တောက်သုံးမယ်အစားအစာပြင်ဆင်ရမှာလဲတန်ရှင်းအောင်လုပ်မယ်တခါဒီအင်တာတန်ရှင်းအောင်လုပ်မယ်ဆိုတော့ကာကွယ်နည်းတွေအပြင်ဒီအစိမ်းပေါ့နော်အသားငါးတွေကိုအစိမ်းမစားသင့်ဘူးအစိမ်းစားတာမျိုးတို့ဒီနောက်ကမချက်တစ်ချက်စားတာမျိုးတို့ကလည်းပဲဒီဦးရောင်ငန်းဖြားယောဂါမျိုးတွေကိုဖြစ်စေနိုင်တဲ့အတွက်ဒါတွေကိုလည်းကြောင်းကျင်းသင့်ပါတယ
်ဟုတ်ကဲ့အဲ့ဒါတော့ဒီဝမ်းယောဂါကိုကာကွယ်တဲ့နည်းအများစုနဲ့ပဲဒီတက်ဖိုက်ဥယောင်ငန်းဖြားယောဂါကိုလည်းကာကွယ်နိုင်တဲ့သဘောပေါ်ဆရာမနော
်ဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ထပ်ယောဂါအခုလိုပူပြီးတော့ဒီရေရှားသန့်ရှင်းမှုနည်းလာချိန်မှာ အရေးပြုစရာရှိသေးလားဆင်မ?
ရှိပါတယ်။ကျွန်တော်ပြောတဲ့တန်ရှင်းမှုအားနည်းတဲ့အခါမှာဖြစ်နိုင်တာတွေကတော့ဒီဝင်းနဲ့ပတ်သက်တာဆိုလို့ရှိရင်တော့ဝင်းရှုံးဝင်းပြည့်ယောဂဟိုရောငန်းပြဖြစ်တဲ့ယောဂအပြင်တန်ကောင်ယောဂတွေလည်းဖြစ်နိုင်ပါတယ်။ဒီအိမ်သာမတန်ရှင်းလို့အညစ်အကြေးဆုံးပြစ်တာတွေမှာမတန်ရှင်းလို့ပေါ့နော်။ဆိုတာကနေနောက်တစ်ခါရင်ကောင်ကနေအခုဆက်တဲ့ဥစ္စာမျိုးတွေပေါ့နော်တခါဒီလက်တွေမတန်ရှင်းလို့ပေါ့နော်လက်တွေကိုဆင်ချောင်းမဆင်းချောလို့ဆိုတော့အခါကျတော့ဒီလက်တွေမှာအညစ်အကြေးတွေရှိနေမယ်အညစ်အကြေးဆုံးပြတဲ့အခါမှာအိမ်သာကအထွက်မှာအညစ်အကြေးဆုံးပြပြီးမှလက်ကိုဆက်ပြနေဆင်ချောင်းဆီချောခြင်းမျိုးမလုပ်ဘူးဆိုရင်ဒီလက်တွေမှာအညစ်အကြေးတွေရှိနေနိုင်တယ်ဒီလက်သေးကွန်အောက်တွေမှာလက်ဆက်နိုင်တယ်အဲ့အရာတွေကိုဒီလက်နဲ့အသုံးပြုပြီးတော့ပြန်ပြီးတော့မှအစားစာတွေကိုစားမယ်ဆိုတဲ့အခါမှာအညစ်အကြေးတွေကပြန်ရောက်သွားပြီးတော့အစောပြောတဲ့ဝင်ယောဂမျိုးတွေအပြင်တန်ကောင်ယောဂ၄လည်းဖြစ်နိုင်ပါတ
ယ်။ဟုတ်ကဲ့ဆင်ပါရဲ့။အဲ့တော့ဒီတန်ကောင်ယောဂမှာဘယ်သူတွေအတွက်ကိုပို့ပြီးတော့သတိပြုသင့်လဲဆင်ပါရဲ့
။အထူးသဖြင့်တော့ကလေးသူငယ်တွေမှာဒီတန်ကောင်ယောဂတွေဖြစ်တဲ့အခါကျတော့ရှင်ကလေးတွေကဒီလိုအပ်တဲ့အာဟာရဖွံ့ဖြိုးမှုတွေမရဘဲနဲ့အာဟာရတက်ချို့တဲ့ကလေးတွေအနေနဲ့ဒီမလိုလားဖြစ်နေလဲဒီဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်။ဆိုတော့ဒါကြောင့်မလို့တန်ကောင်ယောဂအတွက်ကိုလည်းကာကွယ်ဖို့အတွက်ကဆဆောပြောတဲ့တန်ရှင်းမှုကအရေးကြီးပါတယ်။ဆိုတော့တန်ရှင်းမှုအတွက်ကိုတေချာစနေချာနဲ့လုံလောက်အောင်ကိုဆောင်ရွက်ဖို့ဆိုရတာမှလည်းတခါတုံးရရအေးကြီးပါတယ်ရေရရှိမှုကအေးကြီးပါတယ်ဒါကြောင့်မလို့အဓိကတော့ပေါ့ရေအရင်းတွေကပြန်ပြီးတော့မှလိုအပ်တာဟာလည်းပဲတကယ်ကိုဒီနေရာဒီမှာဆိုလို့ရှိရင်အေးကြီးတဲ့အခြေအနေတစ်ခုပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာတန်ကောင်ယောဂအထက်ရောဆရာမရေမိသားစုတွေကြိုသိနိုင်မှုပေါ့နော်လက္ခဏာလေးတွေရောပြောလို့ရလား
တန်ကောင်ယောဂကိုကြိုသိနိုင်မှာဆိုလို့ရှိရင်ကတော့အဓိကတော့ကလေးဟာကြီးလိုက်လို့ရှိရင်လူကြီးလိုက်ဒီလိုပါပဲဖိုက်နာမယ်ဖိုက်အောင်မယ်အကြောင်းရင်းမရှိဘဲနဲ့ဖိုက်အောင်နာဖိုက်နာတာဒီခဏခဏဖြစ်နေမယ်ဒါကဒီကလေးတွေဆိုလို့ရှိရင်တော့ဘိုက်ကလေးတွေကကဲနေမယ်ပေါ့နော်အဘိုက်ကလေးတွေပူတင်းနေမယ်အဲဒီတန်ကောင်တွေကြောင်းမလို့လေအဲနောက်စားသလောက်အာဟာရမဖြစ်ဘဲနဲ့စားသလောက်မဖွံ့ဖြိုးမှုတို့တက်ဘူးပိန်လီနေမယ်အဝိတ်မတက်ဘူးဒီကိုခန္ဓာဖွံ့ဖြိုးမှုကိုအလေးချိန်စီစဉ်စီသလောက်မတက်လာဘူးပေါ့နော်ဖွံ့ဖြိုးမှုနှောင့်နေနေမယ်ဆိုတဲ့အခါမှာနောက်ကကလေးတွေတိတ်ငယ်တဲ့ကလေးတွေဆိုလို့ရှိရင်အကြောင်းရင်းမရှိဘဲနဲ့ဤနေမယ်ငိုနေမယ်စူးစူးဝါးဝါးငိုမယ်ဘာလို့လဲဆိုရင်တန်ကောင်တန်ထိုးတဲ့အခါကျတော့သူကအရန်ဘိုက်ထဲမှာစူးပြီးတော့မှနာတဲ့အတွက်နောက်တစ်ခါကျတော့လေအောင်ဒီလိုမျိုးပေါ့နော်ဒီတန်အကြောင်းမလို့လေအောင်ယောဂတွေဖြစ်တဲ့ကြောင့်သူကအကြောင်းရင်းမရှိဘဲနဲ့လဲစူးစူးဝါးနဲ့ငိုနေမယ်ဆိုတဲ့အခါမျိုးတွေမှာဆိုလို့ရှိရင်တော့ခေါင်းထဲကိုဒီတန်ကောင်ယောဂများလားဆိုပြီးတော့မှသတိရှိတင်ပါတယ်ဟိုသတိရတင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီတန်ကောင်ယောဂကာကိုရေးအတွက်ရောဘယ်လိုဆက်အကြံပြုရှင်လဲဆရာမရေ
ဒါလဲတန်ကောင်ယောဂဆိုတာဟာလဲပဲတန်ရှင်းမှုအားဖြင့်တန်ရှင်းမှုကိုလိုက်နာခြင်းအားဖြင့်တကူရေးတန်ရှင်းရေးကိုဆောင်ရွက်ခြင်းအားဖြင့်စားတောက်ပြင်ဆင်တဲ့အခါမှာတန်ရှင်းစွာချက်ပြုတ်ပြင်ဆင်သုံးဆွဲခြင်းအားဖြင့်နောက်တစ်ခါအညစ်အကြေးဆုံးပြတဲ့အခါမှာတန်ရှင်းစွာအညစ်အကြေးကိုဆုံးပြခြင်းအားဖြင့်ကာကွယ်နိုင်တဲ့မဖြစ်ပွားအောင်တားဆီးနိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒါငွေကုန်ကြီးကြလဲနေပြီးတော့ကာကွယ်နိုင်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်မလို့ဒါလေးတွေကိုလည်းတကယ်လည်းကျင်မာလိုက်နာဆောင်ရမယ်ဆိုရင်တန်ကောင်ယောဂကိုလည်းကာကွယ်နိုင်ပါတယ်မိသားစုရဲ့အနေနဲ့မှဒီလိုတန်ကောင်ယောဂတွေကိုကာကွယ်နိုင်နေဆိုရင်ကလေးသူငယ်တွေအဖွံ့ဖြိုးတဲ့အောင်ဖွံ့ဖြိုးတဲ့အတွက်ကြောင့်မလို့လဲဒီကလေးတွေအတွက်ဖွံ့ဖြိုးမှုနှောင့်နှေးတဲ့လက္ခဏာမျိုးတွေနောက်တစ်ခါကျတော့ကလေးတွေအတွက်တက်တန်းပေါ့နော်အသက်မလိုလားဖက်နဲ့တက်တန်းပို့တိုသွားနိုင်တဲ့အန်ဒီယံမျိုးတွေကိုလည်းရှောင်ရှားနိုင်တယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုတို့ကိုလည်းရှေ့ရှုနိုင်တာဖြစ်ပါတယ်ဒါကြောင့်မလို့မိသားစုရဲ့အနေနဲ့တန်ကောင်ယောဂကာကွယ်တာကိုလည်းပဲဒီသိုံနဲ့မကဘဲနဲ့လက်တွေလည်းချင့်သုံးပြီးတော့မှလုပ်မယ်ဆိုလို့ရှိရင်တော့မိသားစုတိုင်းရောကလေးသူငယ်တိုင်းရောအတွက်ကျန်းမာရေးအတွက်ကိုအထောက်အကူဖြစ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီကာကွယ်တဲ့ကြားတဲ့ကအကယ်၍ဖြစ်လာခဲ့ရင်လည်းခုနကပြောတဲ့လက္ခဏာတွေပေါ်လာရင်တော
့ဟုတ်ကဲ့
ဆရာဝန်စီကံဆေးကိုပြသင့်တော့ပါဆရာမနော
်ဟုတ်ပါတယ်ဟုတ်တယ်အဲ့ဒါလေတန်ကောင်ယောဂကိုကာကွယ်ဖို့လည်းဖြစ်ကုသဖို့လည်းဖြစ်တာကတော့တန်ချတာပေါ့နော်ဒီကျမတို့ပုံမှန်တန်ကောင်ယောဂမဖြစ်ပွားအောင်ဒီလိုတန်ရှင်းမှုကိုလိုက်နာခြင်းသုံးနေတာဆိုပေမဲ့လည်းဒီတန်ကောင်ကိုယ်စီမှာခန္ဓာကိုယ်ထဲမှာဝင်နေသလားရှိသလားဆိုတာကိုကိုကသိချဖို့ပေါ့နော်ခန္ဓာကိုယ်မှာတန်ကောင်ကင်းစင်မှုအတွက်ဆိုလို့ရှိရင်တော့နှစ်စဉ်လည်းပုံမှန်တန်ချတာမျိုးတွေဆောင်ရွက်ပေးသင့်ပါတယ်တန်ချတာမျိုးတွေမှာဆိုခုခေတ်မှာဆိုလို့ရှိရင်တော့လွယ်နေပါပြီဒီတန်ချဆေးတွေကရှိပါတယ်ဒါမှန်ကန်တဲ့တန်ချဆေးကိုမှန်ကန်တဲ့ပမာဏတောက်သုံးဖို့အတွက်ကိုတော့ဒီသက်ဆိုင်ရာပေါ့နော်ဒီတက်တိနားလေတဲ့ကျန်းမာရေးဝန်ထမ်းအနေနဲ့တိုင်ပင်ပြီးတော့အပေတန်ချဆေးကိုဘယ်လောက်ပမာဏသုံးဆွဲတောက်သုံးတယ်လဲဆိုတာတိုင်ပင်ပြီးရင်နှစ်စဉ်မှန်မှန်တန်ချပေးသင့်ပါတယ်တန်ချမဲ့အခါမှာလူကြီးအတွက်တောက်သုံးရတဲ့ပမာဏ dose နဲ့ကလေးသူငယ်တွေအတွက်တောက်သုံးရတဲ့ပမာဏ dose တွေကလည်းမတူတဲ့အတွက်ရဲ့နောက်တစ်ခါတန်ကောင်မျိုးစားတွေကိုလည်းလိုက်ပြီးတော့မှဆေးဝါးကလည်းကွဲပြားနိုင် အတွက်ရတော့တန်ဆာစီကိုဒီကျမရဲ့ဝန်တန်းနေဆရာဝန်နေနဲ့တိုင်ပင်ပြီးတော့မှနှစ်စင်ပေါ့နော်တန်ဆာတဲ့အဟာကိုဆောင်ရွက်ပေးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရင်မှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
အခုထုတ်လွှင့်နေတဲ့ VOA ရဲ့အစီအစဉ်လေးကိုမနက်9:00နာရီထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ VOA ထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့ဗီဒီယိုသတင်းလွှာတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, Social Media တွေမှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်လာပါပြီတိုင်းချေဆိုင် Fever Window သားတွေကစူးစီးတင်ပြထားပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနယ်စပ်ကုံသွေးရေးမျိုးဖြစ်တဲ့လွယ်ကျယ်မျိုးကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်စစ်တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးကိုသိမ်းဆီးရမိခဲ့ပါတယ်စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ Greenie အမျိုးသားသွေးစီးညီညွတ်ရေးအဖွဲ့ KNSO ခေါ်ကျယ်ဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်သတင်းလွှာတွေထဲမှာတော့စစ်ကောင်စီကကျင်းပမဲ့အင်းလေးတကြံကလက်ရှိနိုင်ငံရေးအခြေအနေကြောင့်ပါဝင်ဆင်နွှဲတဲ့သူနည်းနိုင်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟော်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်မော်လမြိုင်အခြေစိုက်အရှိတောင်တိုင်းစစ်ဌာနချုပ်ကိုဒုစစ်ခေါင်းဆောင်ဒုတိယပေါ်ချုပ်မူကြီးစိုးဝင်းရောက်ရှိနေချိန်အဲ့ဒီအနီးတစ်ဝိုက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနရက်ဆက်တိုက်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်။ဒေသခံတွေကပောက်ကွဲတံတွေထွက်ပေါ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်မှုအခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောကြပါတယ်။ဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒုတိယပေါ်ချုပ်မူကြီးစိုးဝင်းဟာအစည်းအဝေးကိုချက်ချင်းရလိုက်ပြီးဂျက်လီရင်နေနဲ့မော်လံမြိုင်မြို့ကနေနေပြည်တော်ကိုချက်ချင်းပြန်သွားတယ်လို့စစ်တပ်နဲ့နှိဆက်သူတွေကပြောပေမဲ့အသေးစိတ်အခြေအနေကိုတော့အတိမပြုတ်နိုင်သေးပါဘူး။ရှာထူးဝနေပညာတပ်ဖွဲ့ Alpha Bep တပ်ခွဲကကမီကစစ် Fixed Wing Drone တွေနဲ့တိုက်ခိုက်ခဲ့တာလို့ထုတ်ပြန်ထားပါတယ်
တရုတ်မြန်မာနယ်စပ်ကုံသွေးအချက်ချာကြတဲ့လွယ်ကျယ်မြို့ကိုတချင်လွတ်လိုက်တမတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးနောက်ခြားလိုက်ရ142တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုသိမ်းဆည်းရမိခဲ့ပါတယ်။ဧပြီလ10ရက်နေ့ည10နာရီခွဲလောက်မှာခြားလိုက်ရ142တပ်ကစစ်ကောင်စီတပ်သားတွေတရုတ်နိုင်ငံဗက်ချန်းကိုချက်သွားလိုက်ပြီးနောက်ဧပြီလ10ရက်နေ့မှာအဲ့ဒီစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာတော့လွယ်ကျယ်မြို့ကို KIA ဘက်ကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်ပြီးခလာရ142ကစစ်ကောင်စီတပ်သားတွေကိုတရုတ်အစိုးရကမူဆယ်မြို့ကိုဧပြီလ9ရက်နေ့ကလွှဲပြောင်းပေးလိုက်ပြီလို့ဒေသတွင်းသတင်းအရင်းမြစ်ကပြောပါရယ
်စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျယ်ဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ပုတ်တဟူးနေ့မှာထုတ်ပြန်လိုက်ပါရယ်စစ်ကောင်စီတပ်က KNSO ဌာနချုပ်ရှိတဲ့ကဲမဖြူရွာကိုလေကြောင်းကနေပုံကျဲတာမော်ချီမျိုးကရွာတွေကိုရှော့တိုက်ဒုံးတွေနဲ့ပိတ်ခတ်တာကြောင့်စစ်ကောင်စီဘက်ကငြိမ်းချမ်းရေးလမ်းကြောင်းကိုဖျက်လိုက်ပြီးလို့မှတ်ယူကြောင်းထုတ်ပြန်ထားပါရယ်2002ခုနှစ်မှာစစ်တပ်နဲ့ငြိမ်းချမ်းရေးယူခဲ့တဲ့ကျယ်ဖြူအဖွဲ့ဟာကရင်နီပြည်ထဲကလက်နက်ကင်အဖွဲ့ရိပြည်သူတွေနဲ့အတူ Federal Democracy ရရှိတဲ့အထိအာဏာရှင်ကိုတိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်
ရခိုင်ပြည်အမ်းမြုပ်အခြေဆိုင်စစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရခိုင်တပ်တော် AA ကပြစ်လိုက်တဲ့လက်နက်ကြီးကြီး၃လုံးကြားရောက်ပောက်ကွဲခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာဧပြီလ9ရက်မနေ့ပိုင်းမှာကြားရောက်ပောက်ကွဲခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုအခြေအနေကိုတော့မသိရဘူးလို့အမ်းဒေသခံတွေကပြောပါတယ်။လက်ရှိမှာတော့အမ်းမြုပ်နယ်ရဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလည်းလူနေရွာတွေထဲကိုလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်တိုက်နယ်အမတ်၃အောက်ချိုင်ရွာကိုပုံကျဲတက်ခတ်ရမှာနိုင်ငံတကာကပိတ်ပင်ထားတဲ့စင်ပွားထပ်ဆင်ပေါက်ကွဲတဲ့ cluster ဘုံတွေကိုစစ်တပ်ကအသုံးပြုခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဟာဧပြီလ3ရက်နေ့နေ့လယ်၂နာရီဝန်းကျင်လောက်မှာအောက်ချိုင်ရွာကိုစင်ပွားထပ်ဆင်ပေါက်ကွဲတဲ့ cluster ဘုံတွေနဲ့ဘုံကျဲတက်ခတ်ခဲ့ရမှာနှစ်အရွယ်မိန်းကလေးတယောက်၄နှစ်အရွယ်ယောက်ျားလေးတယောက်အပါအဝင်စုစုပေါင်းပြည်သူ၅ယောက်ထိခိုက်ဒဏ်ရာရရှိကြပါတယ်ဒီတိုက်ခိုက်ခံရမှုတွေထဲလူနေအိမ်တွေမိလောင်ပျက်စီးခဲ့ပြီးစာတင်ကျောင်းဆောင်တွေဆရာမအဆောင်တွေပါထိခိုက်ပျက်စီးမှုရှိခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးတည်င်းပြန်ကြားရေးနဲ့မှတ်တမ်းကဧပြီလ5ရက်နေ့ကထုတ်ပြန်လိုက်ပါတယ်
ရှမ်းပြည်မြောက်ပိုင်းလရှူးမြုပ်ကနေအရှိဖက်ချမ်းရှိကြီးရွာအုပ်စုတွေပဲဂုံပစ္စည်းတင်တဲ့ကားတွေထွက်ခွင့်ကိုခလာရ68တပ်ကနေပိတ်ပင်ထားတာတပတ်နီးပါးရှိပြီဖြစ်ပါတယ်မလကုံကလေးကလရှူးမြုပ်တွင်းကနေမိုင်းယန်မိုင်းယော်မိုင်းကျက်မိုင်းဟက်အုပ်စုဖက်တက်မဲ့စားတောက်ဂုံပစ္စည်းတင်ကားတွေကိုစစ်တပ်ကပိတ်ပင်ခဲ့တာကြောင့်ဒေသခံတွေအခက်အခဲဖြစ်နေရတယ်လို့လရှူးမြုပ်ခံကုံတဲ့တယောက်ကပြောပါတယ်ဘာကြောင့်ပိတ်တယ်ဆိုတာကိုတော့စစ်တပ်ဘက်ကအတိအကျမပြောပေမဲ့တစ်တုံနှစ်ခွန်စစ်စင်ကြီးကာလကမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ထိန်းချုပ်ထားနိုင်ခဲ့တဲ့အဲ့ဒီဒေသတွေဖက်ကိုရိတ်ခါဖျက်ချင်တာကြောင့်ပိတ်ပင်တာဖြစ်ကြောင်းလာရှူးဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ရေးပြင်းထန်နေတဲ့စကိုင်းတိုင်းကလေးမြို့မှာစစ်ကောင်စီတရက်လက်နက်ကြီးနဲ့ပစ်ခတ်မှုအပြင်တပ်ဖြတ်မှုတွေကြောင့်တရက်အတွင်းအရက်သား9ယောက်သေဆုံးပြီး10ယောက်ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကလေးဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ကလေးမျိုးမြောက်ပိုင်းမော်စီရွာနာမှာရှိတဲ့မိုးရစီဆွဲနေသူတွေနဲ့စိတ်ကြမ်းမာရေးဝေဒနာရှင်တွေကြိရှုစောင့်ရှောက်တဲ့ချန့်ချွာနရွန် CCR ဝင်းနေကိုအေဘီလာ9ရက်နေ့ကစစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီး9လုံးထက်မနည်းကြားရောက်ပောက်ကွဲခဲ့ပါတယ်။အဲဒီမှာမျိုးသား4ယောက်သေဆုံးခဲ့တယ်လို့ဒေသတွင်းအရက်ဖဲအဖွဲ့အစည်းတစ်ခုရဲ့တာဝန်ရှိသူကပြောပါတယ်။အဲ့
မှာ4ယောက်ဆုံးသွားတယ်လို့မျိုးသားတွေကညနေလို့မထုတ်ခင်နေတယ်။တို့တော့ဘုရားကျောင်းထဲမှာကြာတာပေါ့။ဘုရားကျောင်းအရှင်ပဲရှင်ပင်ကနည်းနည်းကြံတဲ့လူတွေအထဲမှာရှိသေးတာပေါ့။အဲ့မှာကြာတော့သူ့လူတွေတိုင်ရင်ရတာ။ဒီကျက်ကျက်လေးမင်းကတိုင်မှာညောင်တော့ရွာတယောက်တကောင်ဆက်ဖမ်းပြီးမှအဖွဲလက်ထင်ခင်းနေတော့သူကချက်ပြဖို့စူးစားတာပေါ့။အဲ့ဒါကိုတို့တော့တခါရက်ချက်ပြမှဆုံးသွားတာပေါ့ကိုကျေ။
CCR Center ဝင်းနယ်လက်နက်ကြီးကြောင့်တည်ဆုံသွားသူတွေကတော့ကလေးမျိုးပေါ်တောင်စလတ်မွန်းလိုင်မြို့လှရွက်ွက်နဲ့တမူးခရိုင်ကနန်ရွာကနေစင်တာကိုရောက်ရှိလာကြသူတွေလို့ဆိုပါတယ်ချန်ချွမ်နာရုံ CCR ဟာကလေးမျိုးပတ်ဝန်းကျင်ကအရင်နဲ့မိုးရစီဆွေးနေသူတွေစိတ်ကြမ်းမာရေးဝေဒနာခံစားနေရသူတွေကိုဘာသာတရားနဲ့တုံ့တင်ကြိရှုစောင့်ရှောက်တဲ့စခန်းတစ်ခုဖြစ်ပြီးလူဦးရေ200ကျော်နေထိုင်ပါတယ်အများစုကတော့စိတ်ပိုင်းဆိုင်ရာဝေဒနာခံစားနေရသူတွေဖြစ်ပါတယ်လက်နက်ကြီးကြားရောက်ပောက်ကွဲမှုဖြစ်ပွားတဲ့နောက်ပိုင်းမှာ CCR ဝင်းနယ်လူတွေဆက်မနေရဲကြတော့ပဲနေရပြန်တဲ့သူတွေရှိတယ်လို့အများစုကတော့နေဆက်ဘက်ကိုစစ်ဘေးရှောင်ဖို့ပူထားရပါတယ်စစ်ကောင်စီတပ်ဟာဧပြီလ5ရက်နေ့ကစပြီးကလေးမျိုးမြောက်ပိုင်းတဟန်းလက်ပံချောင်းကာလာမပေါ်ကညောင်တော်စဲကြီးမော်စီရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာပြီးဒိတုကကွေတပ်ဖွဲ့တွေနဲ့ဤတိုင်းဤပါတိုက်ပွဲဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စဲကြီးမော်စီဟန်တာပြင်းခုန်ကြီးစတဲ့နေရာကပြည်သူတွေအားလုံးဘေးလွတ်ရာတောတောင်တွေနဲ့ကလေးမျိုးပေါ်မှာစစ်ဘေးသိမ်းရှောင်နေကြရတယ်လို့စဲကြီးဒီတာခန်တယောက်ကပြောပါတယ်
အယူအထက်ပြည်သူတွေကတယောက်မှဒီမထဲမရှိတော့ပြီးတော့ဖုန်းကလည်းဆက်သွယ်လို့မရအောင်လို့လေပြင်ကြတော့မတင်နိုင်တော့ဘူးအခုတူရီနဲ့ကတော့တော့လာတော့ဘယ်သူမှမတွန်းလာကြတော့ဘူးကျွန်တော်တို့ရွှေကြီးကတော့တယောက်လုံးလောက်တော့ပြောလို့ရပါတယ်ဒီတဟန်ရောက်တာပါနော်တဟန်လူငယ်အဖွဲ့ကအဲဖခင်ကြောင့်မှတနေရာမှာခနေနေချက်တွေးနေတာပါနော်ဆက်ပြီးဆောင်တဲ့ကအခုလောလောဆယ်
ချင်းတောင်ချီကလေးမြို့နယ်ဘက်မှာနှစ်ဖက်ကြားစစ်ရေးပုံမူပြင်းထန်လာနေပြီးရွာတွေထဲလည်းနေစင်နေမြလက်နဲ့ကြီးတွေနဲ့ပစ်ခတ်နေတဲ့အပြင် drone ကိုလည်းပူသုံးလာတယ်လို့ဆိုပါတယ်။အေဘီလာရှိရနေတုန်းကလည်းကလေးမြို့အနောက်တောင်ပိုင်းရှာရောရွာက Presbyterian ဘုရားကျောင်းဟာစစ်တပ်ရဲ့လက်နဲ့ကြီးကြောင့်ပျက်စီးသွားပါတယ်ခင်ဗျာ။
စစ်ကောင်စီကကျင်းပမဲ့အေးလေးတကြံမှာပါဝင်ဆင်နွှဲသူနည်းနိုင်တယ်လို့ဒေတာတွင်တက်ကြွလှုပ်ရှားနေသူတွေကပြောပါရယ်ဒီအကြောင်းကိုတော့ကျမအမည်ရနေပဲတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အေးလေးဒေတာအင်းရီလေခမမှာစစ်ကောင်စီကအေးလေးရေပေါ်တကြံကိုလာမဲ့ဧပြီလ23ရက်နေ့ကနေ26ရက်နေ့အထိ၄ရက်ကြာကျင်းပသွားဖို့ရှိနေပါရယ်အဲ့ဒီပွဲတော်အတွက်ဧပြီလ1ရက်နေ့ကတည်းကပွဲပြင်ဆင်မှုတွေကိုပြုလုပ်လျက်ရှိရာဒေတာကန်တွေအနေနဲ့လုံခြုံမှုမရှိနိုင်တာကြောင့်
ပါဝင်ဆင်နွှဲသူနေနိုင်တယ်လို့ Justice Movement for Community in Le GMC အဖွဲ့အစည်းတည်ထောင်သူဒေါ်ယူလိုင်တင်းကပြောပါတယ
်ဒီနှစ်ကြာအတွက်တက္ကသိုလ်နေပါဝင်မှုအားနည်းမယ်လို့မြင်တယ်တကယ်တမ်းဒီနှစ်ပေါ့နော်ဒီအင်းကြီးကြီးပို့တဲ့ကြံကလို့ဥမလာပေါ့နော်ဘာလို့ဆိုတော့ဒီကျမဆိုလို့ရှိရင်မလို့ဘူးတော့ကျမထင်ထားတယ်ပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဒါစက်ကောက်စီဘက်ကပြောင်းလုပ်မယ်ဆိုရင်တော့တမျိုးပေါ့ဒါပေမဲ့ဒေတာခန့်တွေအနေနဲ့ကျတော့ခုနပြောသလိုပဲဒီစစ်မှုထမ်းဥပဒေနဲ့ပြန်ရခန့်ပြီးတော့မှပြန်များနေတဲ့အချိန်မှာဒီပွဲတွေကသူတို့အတွက်လုံးဝအတိတ်ပဲရှိတဲ့ပွဲတစ်ခုလိုမျိုးလည်းဖြစ်သွားနိုင်တယ်ပေါ့နော်ဆိုရှင်ဒီပွဲလည်းသူတို့အသိစိတ်မဝင်စားတဲ့အနေထားမှလည်းဖြစ်သွားနိုင်တယ်
မနစ်ကနန်းပံမျိုးရေပြင်ပေါ်မှာရှိတဲ့ခစ်ဆန်းရင်ရေကစားမန်တပ်မှာစစ်ကောင်စီကဥဆောင်ကျင်းပတဲ့ရေပေါ်တကြံကိုချိန်ချောက်ဖိအားပေးမှုတွေကြောင့်တရွာကိုရင်းအဖွဲတစ်ဖွဲ့စီမဖြစ်မနေပါဝင်ခဲ့ကြရတာဖြစ်ပါတယ်။ဒီနှစ်မှာတော့စစ်မှုထမ်းဥပဒေကြောင့်လူငယ်အများစုကပြည်ပနဲ့လူမျိုးနယ်မြေတွေထဲထွက်ပြေးတိမ်းရှောင်နေကြရလို့မဖြစ်မနေဖိအားပေးပါဝင်ခိုင်းဖို့လည်းခက်ခဲနိုင်တယ်လို့အင်းလေးမျိုးသမီးသမဂ္ဂအဖွဲ့ IWU အတွင်းရေးမှူးမတ်ကျိုးကြကပြောပါတယ်
ဒီပွဲကိုလည်းအကြံဖန်စစ်တပ်နဲ့အခန်းဒေတာဘေးစီစဉ်တာဖြစ်တယ်ပေါ့နော်ဒေတာခန်းလေးအနေနဲ့ပူပေါင်းမှုဟိုကအခုရှိနေတော့မကြသေးဘူးပေါ့နမကတိအရှင်ဆုံးအတာတိုက်တာတွေပြင်တာတွေကြားနေရပြီပေါ့ဒီနေ့တော့အဲ့လိုမျိုးမကြသေးဘူးပေါ့အကြံဖန်စစ်တပ်ကနေပြီးတော့ဦးစီးချင်းပါတယ်ဆိုရင်လည်းတက္ကသိုလ်လူထုတွေအနေနဲ့ပွဲငန်းတွေအနေထားကိုပြောရမယ်ဆိုရင်တော့အခုချိန်မှာကတော့ဘယ်ရှင်ဘယ်ကအရေးမကြီးသေးဘူးပေါ့နော်ကိုရလုံးဆောင်ကအရေးကြီးတယ်ဆိုတာစဉ်းစားလို့ရှင်နေ
တကြံပွဲတော့ပါဝင်ဆင်နွှဲတဲ့သူတွေဟာစစ်ကောင်စီနဲ့ပူးပေါင်းပြီးတော်လှန်ရေးကိုပုံဖြတ်သူတွေအဖြစ်သတ်မှတ်သွားမယ်လို့လည်းအင်းလေးဒေတာခန့်တော်လှန်ရေးအင်အားစုတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းစစ်ကောင်စီဟာအင်းလေးဒေတာထဲမှာငြိမ်းချမ်းနေတဲ့အောင်ဝါရဖြန့်ချင်တာကြောင့်ဖောင်တော်ဦးဖရာဒေတဇာရီကြွချီပွဲတော်ကိုကျင်းပခဲ့ကြပါသေးတယ်ရှင်အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
လွယ်ကျဲမြို့ကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်ခလာရတက်လေးနဲ့တပ်စခန်းထဲကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုတင်းစီရမိခဲ့ပါတယ်။စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားတွဲစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျဲဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်။
ရှင်ရဲ့ခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါရည်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပ
ါတော့ကြနေမနေ့ကင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA American တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားခြင်းနဲ့ဆိုရင်တော့စာရေးသားမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ဂါဇာမှာအစ္စရေးလ်လေကြောင်းတိုက်ခိုက်မှုတွင်ဟာမတ်စ်ခေါင်းဆောင်တဦးဖြစ်တဲ့အစ္စမေဟာနီယာရဲ့သား၃ဦးသေဆုံးခဲ့ရကြောင်းအစ္စရေးလ်စစ်တပ်နဲ့ဟာမတ်စ်အဖွဲ့တို့ရဲ့တရားဝင်မီဒီယာတွေကနေအတည်ပြုပါတယ်။ဟာဟန်နီယာရဲ့သားဖြစ်သူတွေကဒီဘူဒူနေကဆေးရေးလှုပ်ရှားနေတုန်းတိုက်ခိုက်ခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုတော့ထုံမပြောပါဘူးစစ်တပ်ခံနေရတဲ့ယူကရိန်းကိုပံ့ပိုးကူညီရေးကအစာပြိုးယုံနေမကပဲတကယ့်အကောင့်ထဲပေါ်ရမှာဖြစ်ကြောင်းယူကရိန်းသမ္မတဇယ်လန်စကီကလီသူနီးယားနိုင်ငံမြို့တော်ဗီလနီယပ်စ်မှာပြောဆိုလိုက်ပါတယ်အခုသတင်းပတ်တဲ့ရုရှားကယူကရိန်းကိုတိုးမြင့်တိုက်ခိုက်နေချိန်မှာယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေပို့ပြီးတော့ထောက်ပံ့ပေးဖို့အနောက်မဟာမိတ်နိုင်ငံတွေကိုသူကတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့၃နှစ်တာကာလအတွင်းမလုံခြုံမှု၊စည်ရေး၊ပဋိပက္ခနဲ့အစိုးရလာတဲ့စီးပွားရေးအကျပ်တဲကြမှာလူလတ်တန်းစားအရေအတွက်က90ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစင်းရဲမွဲတေမှုကပို့ပြီးတော့မြင့်တက်လာတယ်လို့ AB17 ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂ UNDP အစည်းအဝေးခန်းစာအစ်မှဖော်ပြထားပါတယ်ခင်ဗျာ။တော်ကြနေမနဲ့ခင်အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစောမိုးကျော်ဖြစ်ပါတယ်ရုပ်ပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA မနက်ခင်အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိပြင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ